Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်အောက်တိုဘာလ25ရက်စတာပိလိမနက်ခင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒီစီစဉ်နေကို kilowatt 93.9 9433 နဲ့6653တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News နဲ့ website burmese.voanews.com တို့မှာလည်းချိန်နဲ့တိုက်ရိုက်နားဆင်နိုင်ပါတယ်ကျွန်တော်ကျော်ကျော်သိမ့်ပ
ါကျွန်တော်ကျော်စံသာပါသမနာဟောင်းဘရက်အိုဘားမားအပါအဝင်လူပုဂ္ဂိုလ်တချို့စီကိုဘုံထက်ထားတဲ့ပါစတာထုတ်ပေးပေးပို့တဲ့ကိစ္စကိုသမနာဒေါ်နယ်ထရမ့်ကအပြင်းထန်ဆုတ်ချလိုက်ပါတယ်။လက်နက်ထိန်ချုပ်ရေးသဘောတူညီချက်ကအမေရိကန်နှုတ်ထွက်ရင်လက်နက်ပြိုင်ပွဲစစ်တရဖြစ်လာနိုင်မယ်လို့သမနာပူတင်ကသတိပေးလိုက်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှတင်တဲ့အချက်လက်စာဖွေရေးအဖွဲ့အစည်းအဝေးကိုမြန်မာသံမကြီးကပယ်ချလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းကိုဒေါက်ခင်မျိုးစနဲ့အတူတင်ပြမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။ဒီနေ့တင်ရင်ဒီနေ့နားဆင်ရမယ့်သတင်းဆောင်မတွေကတော့မြန်မာနိုင်ငံရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်ပြီးကုလသမဂ္ဂမှပြောဆိုကြတာတွေဖြစ်ပါတယ်ဒီထက်မှာမြန်မာနိုင်ငံအချက်လက်ရှာဖွေအဖွဲ့ခေါင်းဆောင်မာဇူကီဒါရူစမန်ပြောသွားတာတစ်ခုကတော့
The Security Council must refer the situation in Myanmar to the International Criminal Court or another international ad hoc tribunal
တော်ရုံးကောင်စီမှသူပြောသွားတာတွေကကောင်းထုတ်တင်ပြထားတာနဲ့အတူမြန်မာနိုင်ငံနဲ့တခြားအဖွဲ့ဝင်နိုင်ငံတွေရဲ့တုံ့ပြန်ချက်တွေကိုလည်းပြောပြပါမယ်။ဒါပြင်လူခွင့်ရထူးကိုယ်စားလှယ်ရန်ရင်းလီနဲ့အချက်လက်ရှာဖွေရေးအဖွဲ့ခေါင်းဆောင်တို့သတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားတာတွေကိုလည်းသိကြမှာပါ။စီစဉ်ဒုတိယပိုင်းမှာတော့အမေရိကန်ကထင်ရှားသူတချို့စီကြံရဖွဲ့အထုပ်တွေစာရိုက်ကနေပို့လို့စုံစမ်းစစ်ဆေးမှုကြီးလုပ်နေတဲ့အကြောင်းနဲ့အတူကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အင်္ဂလိပ်စာသင်ခန်းစာစတဲ့မနေ့ကင်းပုံမှန်အစီအစဉ်တွေနဲ့ဦးကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်သူယုံကြည်ရာသတင်းပတ်ဆိုင်ကဏ္ဍတွေကိုလည်းထုတ်လွှင့်မှုရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံတာနဲ့ဒေါက်ခင်ညွတ်တူကပြောပြပါမယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့လက်ရှိနဲ့ရခိုင်တာဝန်ရှိသူတချို့စီကိုဖောက်ခွဲရေးပစ္စည်းတွေနဲ့ပြစ်မှတ်ထားတဲ့လောက်ရဟာဆက်ဆုပ်ယွန်းချဖွဲ့ကောင်းမှပြီးဒီလောက်ရမျိုးအတွက်အမေရိကန်နိုင်ငံရေးမှနေရာမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြလိုက်ပါတယ်။ဘုံထက်ထားတဲ့ပါစတုတွေသမ္မတဟောင်းဘရက်အိုဘားမားနဲ့ဟီလရီကလင်တန်တို့အပါအဝင်လူပုဂ္ဂိုလ်တချို့စီကိုပြစ်ပုတ်ခဲ့တာကိုသိရတဲ့အတွက်အထူးဒေါသထွက်ပြီးစိတ်မချမ်းမြေ့ဖြစ်ရတယ်လို့လည်းမစ္စတာထရမ့်ကဆိုပါတယ်။အလားတူပါစတုတွေကိုသမ္မတထရမ့်ပေါ်ဘွေဖန်ရမှထင်ရှားတဲ့စစ်နေချုပ်ဟောင်းအလွတ်တော်ဒီမိုကရက်ဖွဲ့ဝင်တူနဲ့ CIA ညွန်ကြားမှုဟောင်းလို့စီကိုလည်းပဲပြပုတ်ခဲ့တာပါဒီလိုဘုံတွေကိုဘယ်သူတွေပြပုတ်တယ်လဲဆိုတာပြည်တော်စုအဆင့်စုံစမ်းစစ်ဆေးရေးတရားပြုလုပ်နေတယ်လို့လည်းဆိုပါတယ်ဒီမိုကရက်အမတ်တွေဖြစ်ကြတဲ့အလွတ်တော်အမတ်လူနည်းစုခေါင်းဆောင် Nancy Pelosi နဲ့အထက်လွတ်တော်လူနည်းစုခေါင်းဆောင် Chuck Schumer တို့ကတော့ Donald Trump ဟာနိုင်ငံရေးမငြိမ်မသက်မှုကြီးထွားလာအောင်ဆော့ပေးနေတယ်လို့ဆွဆွဲတဲ့ထင်ရှားချက်တစ်စုံမှုဗဟုနေကထုတ်ပြန်ထားပါတယ်
သူကဝေဖန်တဲ့စာရင်းရေးသားနေသူတရင်တော့ဂျမဲခါရှိုကြီးအသက်ခံရမှုဟာရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတစ်ခုဖြစ်ပြီးဒီလောက်ရအတွက်တရားမျှတမှုရှိနိုင်မယ်မထင်ဘူးလို့ဆော်ရီအင်းရှိမင်းသားမိုဟာမက်ဘင်ဆာမန်ကဗုဒ္ဓဘူးနယ်မှာပြောကြားလိုက်ပါတယ်။တရင်တော့ခါရှိုကြီးတူရကီနိုင်ငံအစ္စတန်ဘူးကကောင်စီရုံးနယ်မှာအသက်ခံခဲ့ရပြီးတရင်သုံးပတ်ကြာမှာသူ့တည်ဆောက်မှုနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ဖြစ်တဲ့အင်းရှိမင်းသားကအခုလိုလူသိရှင်းကြားပြောကြားလိုက်တာပါ။ဒီရာဇဝတ်မှုဟာဆော်ရီနိုင်ငံသားအလုံးအတွက်ရောကမ္ဘာပေါ်ကလူသားအလုံးအတွက်ပါနာကျင်စွာခံစားကြရမှာဖြစ်ကြောင်းရီယက်မှာကျင်းပတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာပြောကြားခဲ့ပါတယ်။ဒါ့အပြင်ဒီရာဇဝတ်မှုမှာတာဝန်ရှိသူတွေကိုပြစ်ဒဏ်ကျခံစေမှာဖြစ်ပြီးအဆုံးမှာတော့တရားမျှတမှုရတော့မှာဖြစ်ကြောင်းလည်းဆော်ရီရဲ့အင်းရှိမင်းသားကပြောပါတယ်။ကာရှိုဂီအသက်ခံရလာတဲ့ဆက်နွယ်နေတဲ့ဆော်ရီအရာရှိ၅ဦးကိုအလုပ်ဖြုတ်ပစ်ခဲ့ပြီးနောက်ဆက်ရှိအောင်ကိုဖမ်းဆီးခဲ့တယ်လို့အခုလိုအသက်ခံရတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေကိုတူရကီနဲ့လက်တွဲပြီး Sorry Arabia အရာရှိတွေလှုပ်ဆောင်နေကြကြောင်းလဲ Sorry အင်းရှိမင်းသားကပြောပါတယ်။ခါရှိုကြီးရဲ့တေးဆုံးမှုအတွက်တာဝန်ခံတာဝန်ယူဖို့ Sorry အင်းရှိမင်းသားကနောက်ဆုံးမှလှုပ်လာတယ်လို့ American သမ္မတ Donald Trump ကမှတ်ချက်ပေးပြောကြားမှုတွေထွက်လာချိန်မှာပဲအင်းရှိမင်းသားကအခုလိုပြောကြားခဲ့တာပါ။အင်းရှိမင်းသားဟာအခုချိန်မှာစုံစမ်းမှုတွေပိုလှုပ်ဆောင်လာနေပြီးတော့သူသာအလုပ်ဆောင်နိုင်ဆုံးသူတယောက်ဖြစ်ကြောင်းသမ္မတထရမ့်က Wall Street Journal ကိုပြောကြားခဲ့ပါတယ်
။အမေရိကတိုင်းအလဲပိုင်းကရှေ့ပြောင်းလာသူလူအုပ်ကြီးဟာမတော်တဆဖြစ်မှုတွေကြောင့်ဖေးဆုံးသွားသူတူအတွက်ဝန်내မှုခံတာအတွက်အင်္ဂါနေ့ကရနာခဲ့ပြီးတော့အမေရိကန်ပြည်ထောင်စုစီကိုခရီးကျန်းဆက်လက်ချစ်တက်လာနေကြပါတယ်။ခရီးစဉ်အတွင်းနာမကျန်းမှုတွေဖြစ်ပွားအောင်မဲ့အခြေအနေလည်းရှိနေပါတယ်။ဒီလိုလူအုပ်ကြီးတွေလမ်းနေတာကိုတိနှံ့ချီပြီးအမှတ်တမဲ့ထားခဲ့ကြပြီးမဲ့သမ္မတဒေါ်နယ်ထရမ့်ကတော့နိုဝင်ဘာ6ရက်ပြုလုပ်မဲ့စက်တန်ဝဲရွေးကောက်ပွဲအတွက်မဲဆွဲရမှာဒီကိစ္စကိုထောက်ပြအဆုံးချနေရပါ ကျွန်ုပ်တို့တိုင်းပြည်တော်ကိုလူတွေတရားမဝင်လာရောက်တာကိုဘယ်တော့မှလက်ခံနိုင်မှာမဟုတ်ဘူးလို့ဗိုလ်ထုနေက Twitter မှာရေးသားလိုက်ပါတယ်။ဒီတရားမဝင်လာရောက်သူတွေကိုထောက်ခံသူတွေဥရောပမှာဘယ်လိုဖြစ်နေတယ်လဲဆိုတာကြီးတင်တယ်။ဒါဟာအေယာမအရှုပ်ကြီးတွေပဲလို့လည်းဆိုပါတယ်။ဒါအပြင်အခုလိုအမေရိကတိုက်11ကလူအုပ်ကြီးတွေလာသူတွေထဲမှာရဇဝတ်သားတွေနဲ့အရှိလာပိုင်းကလူသိန်းတွေလည်းပါဝင်နေတယ်လို့အထောက်အထားတစုံတရာမရှိပဲလဲပြောကြလိုက်ပါသေးတယ်။အခုလိုချီတက်လာတဲ့လူတွေဟာအမေရိကန်ပြည်ထောင်စုနယ်စပ်ကိုရောက်လာတဲ့တိုင်အောင်ဆင်းရဲနွမ်းပါမှုနဲ့အကြမ်းဖက်မှုကဆောင်တင်းလာတဲ့လူတွေဖြစ်တဲ့အတွက်အမေရိကန်ကတော့သူတို့နိုင်ငံရေးခလုံးဝင်းပေးလိုက်မယ်မဟုတ်ပါဘူး။နိုင်ငံတော်ဥပဒေကတော့အကြမ်းဖက်နှိကွမှုခံရမဲ့ဘေးကထွက်ပြေးလာသူတွေကိုခလုံးဝင်းပေးရမယ်လို့ဆိုထားပါတယ
်။သမ္မတဒေါ်နယ်ထရမ့်ဟာသူချင်းချောက်ထားတဲ့အတိုင်းအရေးကြီးတဲ့လက်နက်ထိန်းချုပ်ရေးသဘောတူညီချက်ကနေနှုတ်ထွက်လိုက်မယ်ဆိုရင်လက်နက်အပြိုင်တက်ဆင်မှုအစ်စ်ပြက်ဖြစ်ပေါ်လာလိမ့်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကသတိပေးလိုက်ပါတယ်။တန်လက်ပြဒုံးကြီးတွေဥရောပမှာအမေရိကန်ဘက်ကတက်ဆင်ချထားမယ်ဆိုရင်ရုရှားကလည်းအလားတူတုံ့ပြန်မယ်လို့မော်စကိုမြို့တော်မှာအီတလီဝန်ကြီးချုပ်နဲ့တွေ့ဆုံပြီးမစ္စတာပူတင်ကပြောကြားခဲ့တာဖြစ်ပါတယ်။ရုရှားကဒီလိုတုံ့ပြန်ပြီးတော့ဥရောပမှာလက်နက်တက်ဆင်မယ်ဆိုရင်လျှက်တပြက်အတွင်းမှာပဲထိထိရောက်ရောက်လှုပ်ဆောင်နိုင်တယ်ဆိုတာကသဘာဝပဲလို့လည်းပြောပါတယ်။အမေရိကန်ဒုံးကျည်ထားရှိကိုသဘောတူတဲ့ဥရောပနိုင်ငံတွေဟာလည်းရုရှားရဲ့တိုက်ခိုက်မှုအန်ဒီယက်စက်ကွန်းတဲကိုဝင်လာတယ်လို့ဖြစ်လာလိမ့်မယ်လို့မစ္စတာပူတင်ကသတိပေးပါတယ်။ဒါပေမဲ့နောက်လာပဲရစ်မြို့မှာပြုတ်လုတဲ့ပထမကမ္ဘာစစ်ပြီးဆုံးခြင်းအနှစ်တရာပြည့်အခမ်းအနားကြရင်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့တဲ့အခါမှာတော့ဒီကိစ္စကိုဆွေးနွေးမယ်လို့ရုရှားသမ္မတပူတင်ကပြောကြားခဲ့ပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကတော့ကိုင်လိုမီတာ20 25 30မီတာကနေဖမ်းယူနိုင်ဆိုင်ပ
ါဘူး။ဝါရှင်တန်မြို့တော်အဘိယေသတင်းရေးဆက်လက်ပြောပြနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်အရေးနဲ့ပတ်သက်ပြီးအချက်လက်စာဖွဲစုံစမ်းရေးအဖွဲ့ရဲ့တင်ပြချက်တွေကိုကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာသံမကြီးဟောက်တို့ဆောင်လာပယ်ချလိုက်ပါတယ်။ဗိုလ်ထုနေကပြုလုပ်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးကျင်းပရမှာမြန်မာသံမကြီးကဒီလူခွေးကောင်စီကစုံစမ်းရေးကော်မရှင်ဖွဲ့စည်းပြခဲ့တဲ့ကမြန်မာအစိုးရဘက်ကကန့်ကွက်ခဲ့တဲ့ဆိုတဲ့အကြောင်းဘသူဟာကျူးလွန်သူဘသူဟာကျူးလွန်တာခံရသူဆိုတာကိုဒီအဖွဲ့ဟာကြိုတင်ဆုံးဖြတ်ထားတာဖြစ်ပြီးဒီလိုတစ်ဖက်သက်ဖော်ပြချက်ဟာအခြေအနေကိုပုံမဆူရစေမယ်လို့လည်းသူကပြောကြလိုက်ပါတယ်။ဆုံးဖြတ်ထားပြီးသားအချက်တွေကိုသူတို့ယူပြီးလူတစုကိုထုတ်မင်းမြန်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်အာစာအကြံဖက်အဖွဲ့ရဲ့လူရက်ကိုတော့လုံဝါလျက်လူစုထားပြီးလူအတိုင်းဝိုင်းနှစ်ဖက်စလုံးရဲ့လူခွင့်ရေးကိုကြည့်မထားဘူးလို့လည်းသူကပြောပြထားပါတယ်။သက်သေအထောက်အထားအခိုင်အမာရှိမယ်ဆိုရင်မြန်မာအစိုးရဘက်ကအရေးယူမယ်ရဲနဲ့စစ်သားတချို့ကိုအရေးယူထားပြီးဖြစ်တယ်လို့လည်းသူကဆိုပါတယ်။ ICC မှာတင်ပြဖို့တောင်းဆိုချက်ဟူသည်များကိုလုံဝါလက်ခံနိုင်မယ်မဟုတ်ဘူးလို့လည်းဆိုပါတယ်။စုံစမ်းရေးကော်မရှင်အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူမာဇူကီဒါရုစမန်ကတော့ရခိုင်ပြည်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်လူမျိုးတုံ့ဆပ်ပြမှုမြောက်တဲ့အထိမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေအတွက်ထိပ်ပိုင်းစစ်ကောင်းဆောင်တူးချင်းစီကိုပြစ်မှတ်ထားအရေးယူမှုအပါအဝင် ICC နိုင်ငံတကာတရားရုံးကနေကင်တွယ်ဖို့လိုအပ်လိမ့်မယ်လို့လည်းထောက်ခံတင်ပြခဲ့တာဖြစ်ပါတယ်
။နယူးယောက်မှာကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာဆိုင်ရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်မြစ်ရန်ဟီလီနဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွေအဖွဲ့ခေါင်းဆောင်မာဇူကီဒါရုဆမ်မန်ဒိုအင်ဂါနီမှာတင်ပြခဲ့တာတွေနဲ့ပတ်သက်ပြီးတော့ဗိုလ်တော်ဖူးနေမှာသတင်းစာရှင်းလင်းပွဲတက်ရပြုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းတိုင်သွားအောင်ဥဆောင်ဖို့အတွက်မြန်မာခေါင်းဆောင်ပိုင်းကပြက်ကွက်နေပြီးတရားဥပဒေစိုးမိုးမှုရှိအောင်လည်းမလုပ်နိုင်ဘူးလို့မစ်ရန်ဟီလီကဝေဖန်ခဲ့ပါတယ်။ဒါပြင်ရိုဝင်ဂျာရီပေါ်မှာရက်စက်တဲ့လူခွင့်ချိုးပေါက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆက်ဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာဘက်ကလက်မခံမဲ့ငြင်းဆိုနေတာအတွက်စိတ်ပြေရတယ်လို့လည်းမစ်ရန်ဟီလီကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကုလဆိုင်ရာမြန်မာတမန်ကြီးဦးဟောက်တို့ဆန်းကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကိုယ်စားလှယ်ဆက်ဆွဲချက်တွေဟာအတိမပြုနိုင်တဲ့အချက်လက်တွေပေါ်မှာမူတည်ပြီးတော့မြန်မာအပေါ်အဆိုးမြင်နေတယ်လို့ကြိုးကြောင်းခံလုံမှုရှိလဲဆက်ဆွဲနေတယ်လို့ပြောပါတယ
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဦးကျော်စံတာနဲ့ဒေါက်ခင်မျိုးသက်တို့ပြပြသွားတာပါ။ ဘူးဆက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂဘက်မှဗိုလ်ကြီးတွေကပြောဆိုကြတာတွေကိုစက်တိုက်တင်ပြသွားဖို့ရှိတဲ့အထက်အရင်ဆုံးအချက်အလက်ရှာဖွေရေးအဖွဲ့ခေါင်းဆောင်ကလူမျိုးရင်းကောင်စီမှဘာတွေတင်ပြသွားတယ်ဆိုတာပြောပြပါမယ်။ဇဂိုင်းမီနယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်မှုမြောက်နိုင်တဲ့အထိမြန်မာစစ်တပ်ရဲ့ပြင်းထန်လာတဲ့ကျူးလွန်မှုတွေအတွက်ထိပ်ပိုင်းစစ်ခေါင်းဆောင်တူဦးချင်းစီကိုပြစ်မှတ်ထားအရေးယူဖို့အပါအဝင် ICC နဲ့တခြားနိုင်ငံတကာတရားရုံးတွေကနေကင်တွယ်စီရင်နိုင်ရေးဆောင်ရွက်ဖို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒရူစမန်ကလူမျိုးရေးကောင်စီကိုတိုက်တွန်းလိုက်ပါတယ်။ဘူရူနီကလူမျိုးရေးကောင်စီမှလုပ်တဲ့မြန်မာရေးဆွေးနွေးပွဲတွင်မာဇူကီဒရူစမန်တင်ပြသွားတဲ့အချက်တွေကိုတော့မှတ်ရင်ကျင်နယ်ကကောက်နှုတ်ပြောပြပါမယ်ခင်ဗျာ
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့လူမျိုးရေးကောင်စီမှမနေ့ကကြားနာခဲ့ရမှာမြန်မာစစ်တပ်အစစ်မြင့်ခေါင်းဆောင်တွေကိုလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့စုံစမ်းစစ်ဆေးတင်တယ်လို့သူတို့အဖွဲ့အနေနဲ့တွေးရှိခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့အဖွဲ့ဥက္ကဋ္ဌမာဇူကီဒရူစမန်ကအခုလိုလူမျိုးရေးကောင်စီမှပြောသွားပါတယ
် This means that we consider that genocidal intent meaning the intent to destroy the Rohingya
လူမျိုးတုံးတပ်ဖြတ်မှုကိုရွေချက်ရှိရှိဆောင်ရွက်တယ်လို့ကျွန်တော်တို့အတိအပယ်ဖွင့်ဆိုချက်မှာရိုဟင်ညာအသံအဝိုင်းတစ်ခုလုံးဒါမှမဟုတ်အစိတ်အပိုင်းတစ်ခုလုံးဖျက်ဆီးဖို့ရွေချက်နဲ့လှုပ်ဆောင်တာကြောင့်ဖြစ်ပါတယ်
ရခိုင်ပြည်နယ်မှာသာမကကချင်နဲ့ရှမ်းပြည်နယ်တွေမှာမြန်မာစစ်တပ်ရဲ့ကျူးလွန်မှုနီးဗျူဟာဟာတပုံစံနဲ့ဖြစ်တာကိုတွေးရှိခဲ့ကြောင်းဒရူစမန်ကပြောပါတယ
် At the core of this situation sits the Myanmar military which has pursued these strategies and tactics for decades the Tatmadaw consistently and as a matter of
ဒီချင်းတွေကိုအဓိကဖန်တီးသူဟာမြန်မာစစ်တပ်ဖြစ်ပါတယ်နီးဗျူဟာတွေနီးနာတွေကိုဆယ်စုနှစ်တခုကြောင်အသုံးပြုခဲ့တယ်တမရော်အနေနဲ့စင်ဆက်မပြအသုံးပြုတဲ့ဗျူဟာကတော့အရသားတွေကိုပြစ်မှတ်ထားတာဖြစ်ပြီးအမျိုးသမီးနဲ့မိန်းကလေးတွေကိုအတင်းအဓမ္မပြုကျင့်တာဖြစ်ပါတယ်
။ဒါ့အပြင်ဖဲထုတ်တာ၊ခွဲခြားဆက်ဆံတာစတဲ့နီးလန်းတွေကိုစစ်တပ်အနေနဲ့လက်ကင်ပြုပြီးဆောင်ရွက်ခဲ့တယ်လို့ဒီလိုနီးဗျူဟာနဲ့စစ်စင်ရေးတွေကိုထိထိရောက်ရောက်ဖြစ်ဖို့ထိပ်ပိုင်းစစ်ကောင်းဆောင်တွေကနေတင်းတင်းကြပ်ကြပ်ကင်တွယ်အမိန့်ပေးခဲ့တာထင်ရှားတယ်လို့လည်းမာဇူကီဒရူစမန်ကပြောပါတယ်။ဒီအတွက်လည်းသူတို့ကိုပြစ်ဒဏ်ကကင်းလွတ်ခွင့်ပေးထားတယ်လို့ဆိုပါတယ်။စစ်တပ်ရဲ့နီးဗျူဟာကလူ့ဘဝအသက်တွေဂုံတိုက်ခါနဲ့လွတ်လပ်မှုအပါအဝင်နိုင်ငံတကာဥပဒေတွေကိုတက်မတော်အနေနဲ့အလေးမထားဘူးဆိုတာကိုလည်းပြသနေကြောင်းသူကထောက်ပြသွားပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးလုံခြုံရေးနဲ့ဖွံ့ဖြိုးရေးကိုအကြီးအကျယ်ထိခိုက်စေတဲ့အပြင်ဒေသဆိုင်ရာတည်ငြိမ်ရေးနဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုလည်းထိခိုက်စေတယ်လို့ဒရူစမန်ကဆိုပါတယ်။ဒီလိုစစ်တပ်ရဲ့အကြမ်းဖက်မှုတန်တရားလဲနေတာကိုတားဆီးဖို့လုံခြုံရေးကောင်စီမှတာဝန်ရှိနေကြောင်းနဲ့အဓိကအရေးကြီးဆုံးချက်ကတော့တာဝန်ခံမှုတာဝန်ယူမှုဆိုတဲ့အချက်ပေါ်မှာအလေးနဲ့အာရုံစိုက်ဖို့လိုကြောင်းမာဇူကီဒရူစမန်ကလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်။မြန်မာအစိုးရနဲ့တပ်မတော်ရဲ့ကိုပိုင်စုံစမ်းစစ်ဆေးရေးကော်မရှင်တွေဟာအကျိုးထိရောက်မှုမရှိဘူးဆိုတာသူတို့ရဲ့ရလဒ်တွေကတတ်သိပြနေတယ်လို့မာဇူကီဒရူစမန်ကပြောပါတယ်။ဒါကြောင့်လုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီး ICC နိုင်ငံတကာရာဇဝတ်ခုံရုံးဒါမှမဟုတ်အခြားနိုင်ငံတကာတရားရုံးတစ်ခုခုကိုလွှဲပြောင်းရေးဆောင်ရွက်တင်ကြောင်းအခုလိုသူကအကြံပြုတိုက်တွန်းသွားပါတယ်
The Security Council must refer the situation in Myanmar to the International Criminal Court or another international ad hoc.
လူမျိုးရေးကောင်စီအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီး ICC နိုင်ငံတကာရာဇဝတ်ခုံရုံးဒါမှမဟုတ်တခြားနိုင်ငံတကာတရားရုံးတစ်ခုခုကိုလွှဲပြောင်းရေးဆောင်ရွက်တင်ပါတယ်။ဒါ့အပြင်နိုင်ငံတကာဥပဒေတွေအောက်မှာကျွလွန်ခဲ့တဲ့ပြင်းထန်လာတဲ့ပြစ်မှုတွေမှာတာဝန်အရှိဆုံးပုဂ္ဂိုလ်တွေကိုတဦးချင်းစီပြစ်မှတ်ထားပြီးလုံခြုံရေးကောင်စီကိုယ်တိုင်ရောအဖွဲ့ဝင်တနင်္ဂနွေချင်းစီကပါဒဏ်ခတ်ရေးယူတင်ပါတယ်
။သူတို့ရဲ့အစီရင်ခံစာမှာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကစပြီးထိပ်ပိုင်းအကြဆုံးခေါင်းဆောင်တွေအပါအဝင်ရခိုင်ပြည်နယ်မှာနယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွက်အမိန့်ပေးမှုမှာတာဝန်ရှိသူ6ဦးရဲ့အမည်တွေကိုဖော်ပြထားကြောင်းလည်းမာဇူကီဒရူစမန်ကလုံခြုံရေးကောင်စီမှာပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့ကျူးလွန်မှုတွေလိုမျိုးအခြားနိုင်ငံတွေမှာမဖြစ်ပေါ်အောင်နိုင်ငံတကာအနေနဲ့သင်ခန်းစာယူကာကွယ်ဖို့လိုကြောင်းလည်းလုံခြုံရေးကောင်စီမှဒရူစမန်ကအခုလိုအလေးနဲ့ပြောကြားခဲ့ပါတယ်
။ The events in Myanmar could serve as a step-by-step manual. Dehumanize the population. Call them all terrorists. Deprive them of all rights.
မြန်မာနိုင်ငံကဖိအပ်တွေဟာတဆင့်ပြီးတဆင့်သွားတာတွေ့ရပါတယ်။လူ့ရေးအတိုင်းအဝိုင်းကိုကုန်တိတ်ခါကင်းမဲ့အောင်လုပ်တယ်ပြီးတော့သူတို့အားလုံးကိုအကြမ်းဖက်သမားတွေအဖြစ်ခေါ်ဝေါ်တယ်သူတို့ရဲ့အခွင့်အရေးအားလုံးကိုပိတ်ပင်တယ်နောက်သူတို့ကိုညှဉ်းပန်းနှိပ်စက်တိုက်ခိုက်တယ်အတင်းအဓမ္မပြုကျင့်တယ်သူတို့တွေကို IDP စခန်းတွေမှာဒါမှမဟုတ်တိုင်းပြည်ရဲ့ပြင်ပကိုမောင်းထုတ်တယ်လူသက်သူတွေပြစ်မှုကျူးလွန်သူတွေကိုတရားမဆွဲဆိုနိုင်အောင်အကာအကွယ်ပေးတယ
်မြမအရေးဆွေးနွေးပွဲကိုလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဘိုလီးဗီးယားတပ်အမတ်ကြီးကကမကထာပြုဆောင်ရွက်ခဲ့ပါတယ် ဆွေးနွေးပွဲအစမှာတရုတ်နဲ့ရုရှားနိုင်ငံကိုယ်စားလှယ်တွေကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့ကြားနာပွဲလုံခြုံရေးကောင်စီမှာမလုပ်တင်ကြောင်းအရင်ဆုံးကန့်ကွက်ပြောကြားခဲ့ပါတယ်။ဒီကြားနာပွဲကိုဆက်ပြီးဆွေးနွေးတင်မတင်မဲခွဲဆုံးဖြတ်ရမှာထောက်ခံမဲ့ကိုမင်းကန့်ကွက်မဲ့တုံးမင်းဂျာနီတုံးမင်းနဲ့ဆက်လက်ဆွေးနွေးဖို့အတည်ပြုခဲ့ပါတယ်
ကုလွန်ရွေးကောင်စီမှာတင်ပြသွားပြီးတဲ့နောက်လွန်ရွေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေနဲ့အလှည့်ကျအဖွဲ့ဝင်နိုင်ငံတွေကတာမန်ကြီးတွေကလည်းသူတို့နိုင်ငံတွေရဲ့သဘောထားအတီးအကြီးကိုတင်ပြကြပါတယ်။အဲ့ဒီတင်ပြချက်တွေကိုတော့ဒေါ်လာလတန်းကစူးစိကောင်းထုတ်ပြီးတော့ပြောပြပါမယ်။ဒီမှာနိုင်ငံမှာအဓိကရခိုင်ပြည်နယ်မှာရိုဟင်ဂျာဒုက္ခသည်ရေးနေပတ်သက်လို့လူခွေးကောင်စီကစုံစမ ကျွန်တော်တို့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရ Kulu Tongyo Kweda Tuya Bale, Sunibu Taukane, Nangandwine, Bawine, Medicanangaye, Kula Damka Sanya Tamaji, Niki Helia, Rohingya Pripakane, Pate di Tongyo Kansi Mamma Swinwitin Bulu, Kangwe Jade, Nangandwe, Tabotagu, Akulu, Tongya like Bale.
This is not about finger pointing. It is about accepting the realities.
Daha Lenyoto Suswedam Hopabu. Jetwe Pipe Dagu, Lekambu Babe. Damale Pimu, Julondubego, Yu Pipe, Nama Pipare. Dissinuem Lopu, Sinji Pigajare, Nangandri, Pioge Jara Shibare. Droga, Longjime Gauziha. D yesterday Piam Drigo, Suname, Niam Hopulu, Sujavare. Longjime Gauzine, Sainaga, Ninjaine, Longjongiru, Sujavare. လူခွေးနဲ့မဆိုင်ဘူးလို့ပြောပါတယ်ဒါပေမဲ့လူ9တင်းကျော်နေစားဖြတ်ကျော်ထွက်ပြီးခဲ့ကြရတဲ့ကိစ္စဟာနိုင်ငံတကာညှိနှိုင်းရေးနဲ့လုံခြုံရေးကိစ္စနဲ့မဆိုင်ဘူးလို့ပြောလို့မရပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံကိုပဲမေးကြည့်နိုင်ပါတယ်ဒီပြဿနာကိုအဓိကရင်ဆိုင်ခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပဲမေးကြည့်နိုင်ပါတယ်တကယ်တော့ဒီပြဿနာဟာဘင်္ဂလားဒေ့ရှ်နိုင် ဟီလီကပြောသွားတာဖြစ်ပါတယ်။လုံခြုံရေးကောင်စီမှဆွေးနွေးဖို့တင်ပြခဲ့တဲ့နိုင်ငံတွေနဲ့ပါဝင်တဲ့ UK ရဲ့သာမကြီးကလည်းရိုဟင်ဂျာဒုက္ခသည်ရေးဖြေရှင်းနိုင်ဖို့အခုလိုအကြံပေးခဲ့ပါတယ်
။ The report makes clear the Burmese military is conducting human rights violations across the country against other ethnic communities, most notably in Kachin and Shan states.
အစိုးရကန်ဆာရမြန်မာစစ်တပ်ကအထူးသဖြင့်ကချင်နဲ့ရှမ်းပြည်နယ်တွေမှာလူခွင့်ချိုးဖောက်မှုတွေကိုကျူးလွန်နေတယ်ဆိုတာရှင်းပါတယ်။ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ဖို့အတွက်အရေးကြီးပါတယ်။ဒုက္ခရောက်ခဲ့ကြတဲ့ရိုဟင်ဂျာတွေနဲ့တခြားလူတွေအတွက်တရားဥပဒေကအကာအကွယ်ပေးတင်ပါတယ်။အခြေခံအားဖြင့်တော့မြန်မာစစ်တပ်အနေနဲ့ဒီပြစ်မှုတွေကိုထပ်ခါတလဲလဲကျူးလွန်နေတာကိုဟန့်တားဖို့လိုအပ်ပါတယ်။
ဒုံကျူရီကောင်စီမှာ FFM ဥက္ကဋ္ဌတင်ပြဆွေးနွေးမှုကိုကန့်ကွက်တဲ့သုံးနိုင်ငံတွေကတော့တရုတ်၊ရုရှားနဲ့ဘိုလီးဗီးယားတို့ဖြစ်ပါလေ။ရုရှားသားမကြီးကအခုလိုအချက်လက်ရှာဖွေရေးအဖွဲ့မှဒုံကျူရီကောင်စီမှာတင်ပြဆွေးနွေးဖို့တချို့နိုင်ငံတွေရဲ့ကြိုးပမ်းချက်ဟာမြန်မာနိုင်ငံကိုချင်းချောက်ရရောက်တယ်လို့စကပင်ကတစင်အခုလိုပြောခဲ့ပါလေ
။ After today's meeting, no one should have any illusions.Regarding the fact that the initiators of the meeting are
ဟာရိုဟင်ဂျာပြဿနာကိုဖြေရှင်းရေးအတွက်ဘယ်လိုမှအထောက်အကူမဖြစ်ဘူးဆိုတာဒီကနေ့အစည်းအဝေးပြီးတဲ့နောက်ဘယ်သူမှအထင်အရောင်ဝေါ်ဒဝါဖြစ်မနေသင့်ပါဘူးအချုပ်ချာအာဏာပိုင်နိုင်ငံတစ်ခုကိုကြောင်ကြကြဖိအားပေးဖို့နဲ့အရင်ကကော်လိုနီလုပ်အုပ်ချုပ်ခဲ့တဲ့နိုင်ငံနဲ့သူ့ရဲ့မဟာမိတ်တွေကလှုပ်ရှင်တဲ့အတိုင်းလုပ်နိုင်ဖို့ရိုဟင်ဂျာပြဿနာဟာအကြောင်းပြချက်တစ်ခုသက်သက်ပဲဖြစ်ပါတယ်ဒီလမ်းကြောင်းမှာနောက်ထပ်ဖြစ်လာနိုင်ခြေအဆင့်ကတော့မြန်မာစန့်ကျင်ရေးတန်ခတ်ရေးယူမှုတွေချမှတ်နေတာကတစ်ဆင့်ဖိအားပေးဖို့နဲ့လုံခြုံရေးကောင်စီကနောက်ဆက်တွဲဆုံးဖြတ်ချက်ချမှတ်တာတွေလုပ်ဖို့ပဲဖြစ်မှာပါဒီလိုလမ်းကြောင်းမျိုးကိုကျွန်တော်တို့အခိုင်အမာပယ်ချပါတယ
်ကန့်ကွက်ခဲ့တဲ့နောက်တနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့သံမကြီးကလည်းစကပြန်ကတဆင့်လုံခြုံရေးကောင်စီမှအခုလိုဆွေးနွေးတဲ့အတွက်ကြောင့်ဝင်နေတယ်လို့ပြောခဲ့ပါတယ
် ChinaRegrets the fact that the Security Council heard the briefing by the Human Rights Council's fact-finding mission on Myanmar.
နိုင်ငံဆိုင်ရာကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့ကတင်ပြဖို့အတွက်လူမျိုးရေးကောင်စီကအစီအွေခေါ်ယူတဲ့အပေါ်တရုတ်နိုင်ငံအနေနဲ့စိတ်မကောင်းပါဘူး။ဒီလိုလူရမျိုးဟာကောင်စီရဲ့ညှိနှိုင်းမှုကိုထိခိုက်စေပါတယ်။ Dabian Yhambina Yi Kisari, Buddha Pisin, Poin and Ja, Bubon Song Yamugu, a Toku Pisim Halem Hubau.
Dabian Yota Majiga, Ruinja Pri Pekaha, Bangladesh, Yamaneda, Diga, Tessine, Dwejau, Dirin Yego, Wun, Mushophead, Timbu, Lule, Yota Majiga, Yoga B, Ruinja Ri, Tani Piana Yedwe, Nina Losang, Lira Rigule, Taupia Gabi. တယုတ်ဘက်ကလည်းအခုအညီတွေပေးနေတယ်လို့ထောက်ပြသွားပါတယ်။ကျွန်တော်တို့ဝေကောင်စီရဲ့ဖွဲ့ဝင်နိုင်ငံတွေမဟုတ်ပြီပဲလို့လည်းလက်ရှိအရေးမှာအဓိကပါဝင်ပတ်သက်နေတဲ့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကတက်ဆိုင်ရာတာမကြီးတွေကလည်းသဘောထားအမြင်တွေကိုတင်ပြခွင့်ရခဲ့ပါတယ်။ကုလသမဂ္ဂဆရာမြန်မာတာမကြီးဦးဟောက်တို့စွမ်းကသူတင်ပြခဲ့တာနဲ့ပတ်သက်လို့အခုလိုVOA
ကျွန်တော်တို့အစားတွေကဟလာဒီဟာကိုမယုံကြည်ဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီဟာကိုပြည့်မနစ်ကိုကျွန်တော်ကလက်မခံတာဖြစ်တဲ့အတွက်ကြောင့်မြန်မာနိုင်ငံလည်းတောက်ကိုမပေးတဲ့အတွက်ကြောင့်သူတို့အပြင်းပါနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကဟိုဘက်ကိုထွက်ပြေးသွားတဲ့လူတွေရဲ့ဘင်္ဂါလီတွေရဲ့ဆက်ဆိုချက်တွေကိုပဲသွားဒါတွေနဲ့ပဲတိဆောက်ပြီးအမှုကိုတိဆောက်ထားတာ။ နှစ်ပတ်လောက်ကြိုပြီးတော့မှသင်္ကန်းဆောင်ကမန်းကန်းထုတ်ပြီးတော့မှလူငင်းကောင်စီစီဝေးအမိအဲသူထုတ်လိုက်တာရှိတယ်။အဲ့ဒါလည်းသူရဲ့မကြိုးစားမှုကျွန်တော်တို့ကဒီပုံမှာလည်းကျွန်တော်တို့ကတန်လျာရှိတယ်
။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တမကြီးကတော့သူ့နိုင်ငံအနေနဲ့အဓိကဦးစားပေးတဲ့ကိစ္စဟာရိုဟင်ဂျာဒုက္ခသည်တွေနေရာရေးဘေးကင်းစွာဂုဏ်သိက္ခာရှိရှိပြန်နိုင်ရေးဖြစ်တယ်လို့ပြောပါတယ်
။ Bangladesh can have no interest served by forestalling the repatriation.And allowing the crisis to get protracted.
ဒုဝါလာနေတဲ့လူငယ်များကြီးတိရတမတန်းတီရှိနေခြင်းမှာနေရပြန်ဖို့ရေလုံငန်းတွေကိုနှောင့်နှေးစေပြီးဒီအချက်တည်းကိုရေရှည်ဖြစ်အောင်လုပ်ခြင်းအပြင်ဘင်္ဂလားဒေ့ရှ်အတွက်ဘယ်လိုကြိုးစီးပွားမှမရှိပါဘူး။မြန်မာနိုင်ငံကအတည်ပြုထားပြီးဖြစ်တဲ့လူအရေးအတွက်အနည်းငယ်ကိုဖြစ်နိုင်တဲ့များအစောဆုံးပြန်ဖို့ရေးစတင်ဖို့ကျွန်တော်တို့သဘောတူထားပါတယ်။ကျွန်တော်တို့အစိုးရနဲ့အကြာချုပ်ဆိုထားတဲ့သဘောတူညီချက်ပါအချက်တိုင်းကိုရဖို့အတွက်အသေးစိတ်အပြင်းထန်စစ်ဆင်ညှိနှိုင်းခဲ့ရတာပါ။မြန်မာနိုင်ငံပဲအနေနဲ့အဲ့ဒီသဘောတူညီချက်တွေအတိုင်းလိုက်နာလှုပ်ဆောင်တော့ကိုကျွန်တော်တို့မြင်တွေ့ကြပါတယ
်။လုံခြုံရေးကောင်စီမှအဖွဲ့ဝင်နိုင်ငံ၁၀နိုင်ငံတို့တင်ပြဆွေးနွေးခဲ့ကြတဲ့အနေနဲ့တူညီတဲ့အချက်တွေထဲမှာတော့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ဘီကင်းစွာနေရင်းပြန်နိုင်ရေးရခိုင်ပြည်နယ်မှာလူမဆန်စွာပြည်မှုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးပြီး RCC နိုင်ငံတကာခုံရုံးစသဖြင့်နီလိုင်းတွေကစင်အေးယူနိုင်ရေးကိုဗီအနန်ကော်မရှင်ရဲ့အကြံပေးချက်များကိုအကောင့်ထဲဖော်ရေးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်အီရီနာဘူဂနာရဲ့ဆောင်ရွက်ချက်တွေကိုအားပေးထောက်ခံရေးရူဝင်ဂျာပဋိပက္ခရဲ့အဓိကဖြစ်ရခြင်းအကြောင်းရင်းတွေကိုရှာဖွေဖြေရှင်းရေးတို့ကိုအကြံပေးထားတာတွေတွေ့ရပါလိမ့်ရှင
်လူမျိုးရင်းကောင်စီမှကုလသမဂ္ဂအချက်လက်ရှာဖွေရေးဖွဲ့ကမြန်မာအရေးတင်ပြသွားပြီးတဲ့နောက်အဖွဲ့ဝင်နိုင်ငံတွေဘက်ကတုံ့ပြန်တင်ပြချက်တချို့ကိုဒေါ်လလတန်းကစူးစီးကောင်းထုတ်တင်ပြသွားတာပါအခုဆက်ပြီးဗိုလ်ထူးနေစော်ပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားတာတွေကိုလည်းပြောပြပါအောင်မယ်မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းအတိုင်းသွားအောင်ဦးဆောင်ဖို့မြန်မာခေါင်းဆောင်ပိုင်းကပြက်ကွက်နေတယ်လို့ရိုဟင်ဂျာတွေပေါ်ရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးလက်မခံတဲ့ညှင်းဆူနေတာအတွက်စိတ်ပြေရကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောပါလေကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ခေါင်းဆောင်မဇူကီဒရူစမန်ကလည်းမြန်မာနိုင်ငံမှာတိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းတာမှာတိုးတက်မှုမရှိရင်နိုင်ငံတွင်းရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေနိုင်တယ်လို့ဆိုပါတယ်။ကုလသမဂ္ဂမှာဗိုလ်ထူးလေးကလုပ်တဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့ဒေါက်ကယ်နူးသက်ကဆက်ပြောပြပါမယ်
။နယူးယောက်မှာကျင်းပနေတဲ့83ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေအဖွဲ့ခေါင်းဆောင်မာဇူကီဒရက်စမန်တို့ကအင်္ဂါနေ့မှာတင်ပြခဲ့တာတွင်လည်းပတ်သက်ပြီးဗိုလ်တဖူးနေမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းတိုင်သွားဦးဆောင်ဖို့အတွက်မြန်မာခေါင်းဆောင်ပိုင်းကပြက်ကွက်နေပြီးတရားဥပဒေစိုးမိုးမှုရှိအောင်လည်းမလုပ်ဆောင်နိုင်ဘူးလို့မစ်ရန်ဟီလီကဝေဖန်လိုက်ပါတယ
် I along with others of the international community had every hope that the situation in the country under Aung San Suu Kyi
မြန်မာနိုင်ငံမှာဒေါက်ဆန်ဆူကြီးတက်လာတဲ့အခါအရင်ကတည်းကဆိုင်အတော်ပြောင်းလဲသွားမယ်လို့ကျွန်မကရောနိုင်ငံတကာအတိုင်းဝိုင်းကပါမျှော်လင့်ထားကြတာပါဒါပေမဲ့တိတ်ပြောင်းလဲလာတာမတွေ့ရပါဘူး မြန်မာနိုင်ငံကိုပြည်သူအလုံးအတွက်လူခွင့်ရေးနဲ့လွတ်လပ်မှုတွေညီညွတ်ညီမျှခံစား권ရှိတဲ့ဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံတနိုင်ငံဖြစ်လာအောင်ထူထောင်ဖို့စိတ်ဝင်စားဖို့ဆိုတာကိုအစိုးရဘက်ကပိုးပြီးပြသလာတာတွေ့ရပါတယ်။ဒါအပြင်တရားဥပဒေစိုးမိုးမှုနဲ့မျှတမှုလည်းမရှိပါဘူး။တရားဥပဒေစိုးမိုးရေးကိုစံထားရမှာဖြစ်ကြောင်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကထက်တလဲလဲပြောနေပေမဲ့လက်တွေ့မှာဒါကိုတကယ်ကျင့်သုံးတာမတွေ့ရပါဘူး။တကယ်လို့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးတာတကယ်ရှိခဲ့မယ်ဆိုရင်ဘယ်အဆင့်တန်းကလူမဆိုးမျှတတဲ့တရားစီရင်မှုကိုခံယူနိုင်မှာဖြစ်ပြီးကျွလွန်သူတွေပြစ်ဒဏ်မခံရတာမျိုးရှိနေမှာမဟုတ်တလို့ဖိနှိပ်တဲ့ဥပဒေတွေကလည်းမရှိနိုင်ပါဘူး
။ဖွဲ့စည်းပုံအခြေခံဥပဒေကစစ်တပ်ကိုအာဏာအတော်ကြီးပေးထားပေမဲ့အရတအစိုးရအနေနဲ့လုံနိုင်တာတွေအများကြီးရှိနေကြောင်းနဲ့ NLD အရတအစိုးရကဒါကိုအသုံးချဖို့မလုပ်ဘူးလို့လည်းဝေဖန်ပါတယ်။ရွှေကြရီပေါ်မှာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့ကျူးလွန်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဆွဆွဲချက်တွေပေါ်မှာဒေါန်ဆန်းစုကြည်လက်မခံတာဟာသူကိုယ်တိုင်ကလက်မခံတာလားစစ်တပ်နဲ့အဆင်ပြေအောင်လုပ်တဲ့သဘောလားလို့သတင်းတောက်တယောက်ကမေးတဲ့အခါမှာတော
့ I think she is in total denial. She chooses not to recognize it. When I met her, I told her
သူကိုယ်တိုင်ကလက်မခံတာလို့ထင်ပါတယ်။အတိအမှတ်မပြုဖို့လမ်းကိုသူရွေးပါတယ်။ကျမသူနဲ့တွေ့တော့ကရခိုင်ပြည်နယ်ကိုသွားကြည့်ဖို့လိုနေတယ်လို့သူကပြောခဲ့ပါတယ်။ကျမမှရှိတဲ့ဓာတ်ပုံတွေကိုပါပြချင်ပါတယ်လို့ပြောပါတယ်။ဒါပေမဲ့သူကသူသွားမှာမဟုတ်ကြောင်းနဲ့သူ့ဝင်ကြီးတွေဘာတွေလုပ်နေလဲဆိုတာသူသိပါတယ်တဲ့။သူတို့ဟာသူတို့အလုပ်ကိုသူတို့ကောင်းကောင်းလုပ်နေကြပါတယ်လို့ဖြေပါတယ်
။ရခိုင်ပြည်နယ်မှာလူမျိုးရုံးတက်ဖြတ်မှုနဲ့လူသားမျိုးနွယ်တွေအပေါ်မှာကျူးလွန်မှုတွေရှိတဲ့ပြင်ရှမ်းနယ်ကချင်ပြည်နယ်တွေမှာလူသားတွေအပေါ်မှာကျူးလွန်မှုတွေဟာနိုင်ငံတကာဥပဒေအရကြီးလေးတဲ့အဖြစ်ဖြစ်ပေမဲ့မြမအစိုးရကအပြစ်မရှိကြောင်းဆက်ပြီးတော့ညင်းနေတဲ့အတွက်ကျူးလွန်သူတွေအေးအေးယူမခံရပဲလွတ်နေတယ်လို့လည်းပြောပါတယ်။လူခွင့်ကောင်စီကဖွဲ့စည်းပေးခဲ့တဲ့မြမဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ကနေတင်သွင်းတဲ့စာမျက်နှာ444မျက်နှာပါအစီရင်ခံစာကိုမြမအာဏာပိုင်တွေကလက်မခံပါဘူး။အခုလိုလက်မခံပဲညင်းတယ်နေတာဟာရခိုင်ပြည်နယ်တွင်ငကူကမှရှုပ်ထွေးနေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်ပုံမခက်ခဲစေတယ်လို့ကုလအချက်လက်ရှာအဖွဲ့ခေါင်းဆောင်မာဇူကီတာရက်စမန်ကပြောပါတယ်တကယ်တော့ရခိုင်ပြည်နယ်မှာတပ်မတော်နဲ့လုံခြုံရေးတပ်တွေကဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့လောက်ရ၄ခုဒါမှမဟုတ်၅ခုလောက်ကျူးလွန်တာကိုအစင်ခံစားထဲမှာဖော်ပြခဲ့တယ်လို့ပြောပါတယ်ဒါအပြင်အခုပြဿနာရဲ့ပင်မအချက်ကလူခွင့်ရေးဆိုင်ရာကတ်ဆိုက်တာမျိုးဖြစ်ပြီးဒါကမဖြေရှင်းနိုင်ရင်အကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်နေမယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် At the core of this crisis is a human rights issue.
အခုပြဿနာရဲ့ကြောရွကတော့လူခွင့်ရေးဆိုင်ရာကန့်ဆိုက်မှုဖြစ်ပါတယ်။ဒီမှာဆိုရကလက်နက်ကန်တိုင်းရင်းသားအဖွဲ့တွေနဲ့ဖက်ဒရယ်စနစ်ရဲ့တပ်မတော်တွေကိုလက်နက်ကန်တိုင်းရင်းသားအဖွဲ့တွေပူးပေါင်းဖို့နဲ့ဘာဝတည်ရန်ဇာတတွေခိုးရေးဆိုင်ရာတွေကိုဆွေးနွေးကျင်နေပါတယ်။ဒီသုံးချက်ဟာမြန်မာနိုင်ငံထဲကထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားရတဲ့အခြေခံအချက်တွေဖြစ်ပါတယ်။အခုထိတိုးတက်မှုတစ်ခုမှမရှိသေးပါဘူး။ဒီလိုတိုးတက်မှုမရသေးသမျှအခြေအနေဟာအရင်တိုင်းပဲဆက်သွားနေမှာပါ။အဲ့လိုသွားနေရင်နောက်တစ်ခါထပ်ပြီးအကြမ်းဖက်တပ်ဖြတ်မှုတွေဖြစ်နေအောင်မှာပါပဲ
။ Mr. Darisman ဟာကုလသမဂ္ဂလုံခြုံရေးကောင်စီကအဖွဲ့ဝင်၉နိုင်ငံစလုံးရဲ့တောင်းဆိုချက်အရသူတို့ဖွဲ့ရဲ့တွေ့ရှိချက်အစီရင်ခံစာကိုဗုဒ္ဓဘူးနေ့နေ့လယ်မှာပဲဆက်ပြီးတော့တင်ပြခဲ့ပါတယ်
။မြန်မာနိုင်ငံလူခွင့်ရေးချင်းနေဆိုင်ရာအထူးကိုယ်စားလှယ်နဲ့ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ခေါင်းဆောင်တို့ဗုဒ္ဓဘူးနေ့ကကုလသမဂ္ဂမှာလုပ်တဲ့ပူရသတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားတာတွေကိုဒေါက်တာမျိုးသက်ကကောင်းထုတ်ပြပြသွားတာပါ။အခုထုတ်လွှင့်နေတဲ့ကြာတာပရိနိမနက်ဖက်အစီအစဉ်ကို UA မြန်မာပိုင်းရဲ့ YouTube, Facebook စာမျက်နှာ VA Burmese News နဲ့ website burmese.vanews.com လို့မှာတစ်ချိန်တည်းတိုက်ရိုက်နားဆင်နိုင်တယ်ဆိုတာထပ်ပြီးတော့အသိပေးပါရစေ။မကြာခင်မှာအစီအစဉ်ဒုတိယပိုင်းကိုထုတ်လွှင့်မှာမို့ဆက်လက်နားဆင်ပါခင်ဗျာ။ American ထိတ်တန့်သတင်းတပုတ်နဲ့သတင်းကောင်းလို့ချက်အင်္ဂလိပ်စာသင်ခန်းစာသတင်းပတ်ဆိုင်ကဏ္ဍတွေထုတ်လွှင့်ဖို့ရှိပါတယ်
။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။မစနာကြေးမနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုအစီအစဉ်ဒုတိယပိုင်းကို KLS 9329အခွန်လေး339 635တို့အပြင်လိုင်းလမီတာ190 KLS 1595ကနေပါတိုးချက်ထုတ်လွှင့်ပေးပါမယ်။အခုဆက်ထုတ်လွှင့်မယ့်ဒုတိယပိုင်းအစီအစဉ်မှာအရင်ဆုံးအမေရိကန်ကထင်ရှားသူတချို့စီကိုစားရဲကနေတန်မြတ်ဖြစ်ဖွယ်အထုပ်တွေပေးပို့ခဲ့တဲ့ပေါ်သမ္မတ Trump ကဘယ်လိုတုံ့ပြန်ပါသလဲ
။ TEDx or threats of political violence of any kind have no place in the United States of America.
ဒီအကြောင်းသတင်းလွှာနဲ့အတူကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်နဲ့နနခင်းအင်္ဂလိပ်စာသတင်းပတ်ဆိုင်ကဏ္ဍတွေဖြစ်တဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုထုတ်လွှင့်မှုရှိပါတယ်။အရင်ဆုံးတော့အမေရိကန်ကထင်ရှားသူတွေစီဖောက်ခွဲရေးပစ္စည်းတွေပါတဲ့အထုပ်တွေပေးပို့တဲ့အကြောင်းပြောပြပါမယ်။အမေရိကန်ပြည်တော်စုကထင်ရှားတဲ့လူပုဂ္ဂိုလ်တချို့စီကိုဖောက်ခွဲရေးပစ္စည်းလို့ယူဆတာတွေပါတဲ့အထုပ်တွေစာရိတ်ကားဆင်ပေးပို့တာကိုဖော်ထုတ်တားဆီးလိုက်ပြီးတဲ့နောက်အဲလိုရုပ်ကိုသမ္မတဒေါ်နယ်ထရမ့်ကပြစ်တင်ရှုတ်ချပြီးနိုင်ငံရေးပြောကပါတဲ့ဘယ်လိုအကြမ်းဖက်လုပ်ရမျိုးမှာအမေရိကန်မှာနေရာမရှိဘူးလို့ပြောပါတယ်ဒီကြောင့်ဆက်လက်နားဆင်ပါသမ္မတဟောင်းဘရောက်ကိုဘာမှနဲ့နိုင်ငံတိုင်းဝန်ကြီးအောင်ဟီလာရီကလင်တန်တို့စီကိုလိမ့်မှုထားတဲ့ဖောက်ခွဲပစ္စည်းဖြစ်နိုင်ခြင်းအရာတွေပါဝင်တဲ့တန်မြတ်ဖွဲ့ဖွဲ့အထုပ်တွေကိုအင်္ဂါနေ့နောက်ပိုင်းကကြားဖြတ်စစ်ဆေးပြီးဟန်တားလိုက်တယ်လို့အမေရိကန်ရဲအထုလုံခြုံရေးတပ်ဖွဲ့ကပြောပါတယ်ဗိုလ်ထူးနေမနေ့ပိုင်းမှာတော့နယူးယောက်မြို့က CNN သတင်းဌာနတည်ရှိရာTime Warner ကုမ္ပဏီရဲ့စာပို့စာယူကန်ထဲမှာတန်မြတ်ဖြစ်ဖွယ်အထုတို့ကိုတွေ့ရတဲ့အတွက်အစာအုပ်တွေကလူတွေအားလုံးကိုအပြင်ထွက်ခိုင်းပြီးတော့အထုကိုစစ်ဆေးပါတယ်။ပစ္စည်းတစ်ခုပါလာတဲ့အဲ့ဒီအထုကိုအထူးထွက်ကားတစ်စီးနဲ့တက်ပြီးနယူးယောက်ရဲတပ်ဖွဲ့ဘုံရှင်းလင်းရေးဌာနကိုပို့လိုက်ပါတယ်။အဲ့ဒီအထုဟာ CIA ညွန်ကြားရေးမှူးဟောင်း John Brennan စီကိုလိမ့်မှုထားတာလို့ CNN ကပြောပါတယ်။ဗိုလ်ထူးတွေကသမရအင်ဗျူတော်မှာလုပ်တဲ့ဘိန်းပါတဲ့စေဝါများတက်ဖြတ်ရေးဆိုင်ရာဥပဒေမူကြမ်းတစ်ခုကိုဥပဒေဖြစ်လက်မှတ်ရေးထိုးပြဋ္ဌာန်းတဲ့အခမ်းအနားမှာသမ္မတထရမ့်ကအခုလိုပြောသွားပါတယ
် As we speak the packages are being inspected by top explosive experts we will spare no resources or expense in this effort
ကျွန်တော်ပြောဆိုနေခြင်းမှာပဲထောက်ခွဲပစ္စည်းဆိုင်ရာထိတန်းကျွမ်းကျင်တွေကအဲ့ဒီထုတ်တွေကိုစစ်ဆေးနေကြပြီးဖက်ဒရယ်စုံစမ်းစစ်ဆေးမှုကြီးတစ်ခုကိုလုပ်နေပါတယ်စုံစမ်းစစ်ဆေးမှုလုပ်ဖို့အတွက်ဒီဆက်စုပ်ဖွဲ့လောက်ရကျူးလွန်သူတွေကိုဖော်ထုတ်အရေးယူဖို့အတွက်ကျွန်တော်အစိုးရအဖွဲ့ရဲ့အရင်းအမြစ်အလုံးကိုအဆုံးပြုနေပါတယ်ဒီကြိုးပမ်းမှုမှာဘယ်လိုအရင်းအမြစ်ကိုမှခြံမထားပဲအစွမ်းကုန်လှုပ်ဆောင်သွားမှာပါဒီလိုအချိန်မျိုးမှာကျွန်တော်အလုံးတညီတညွတ်ထဲစိတ်ကိုစင်စင်လင်းအတူတူကပြောမယ်စကားကတော့နိုင်ငံရေးပြောကပါတဲ့အကြမ်းဖက်လောက်ရဓမ္မမဟုတ်ချင်းချောက်မှုမျိုးတွေအတွက်အမေရိကန်ပြည်ထောင်စုမှနေရာမရှိဘူးဆိုတာပါပဲ
ဘူဒူးနေစောပိုင်းကဖလော်ရီဒါပြည်နယ်မှာလုပ်တဲ့မဲဆွယ်စည်းရုံးပွဲတစ်ခုတွင်နိုင်ငံရေးဝန်ကြီးအောင်ဟီလာရီကလင်တန်ကတန်မြတ်ဖြစ်ဖွယ်ထုတ်တွေကိုကြားဖြတ်တားဆီးစစ်ဆေးခဲ့တဲ့လူညွန်ရေးတပ်ဖွဲ့ဝင်တွေကိုကျေးဇူးတင်စကားဆိုသလိုတိုင်းပြည်မှာအကွဲအကွဲအပြားပြားဖြစ်လွန်းနေတာကိုထောက်ပြသွားပါတယ
် It's a time of deep divisions and we have to do everything
အခုချိန်ဟာကွဲပြားခြားနားမှုတွေတိတ်ကိုနှဆိုင်လွန်းတဲ့ကာလဖြစ်ပြီးတိုင်းပြည်ကိုစုစုစည်းစည်းပြန်ဖြစ်အောင်ကျမတို့တက်နိုင်သမျှနီးလန်းအားလုံးနဲ့လှုပ်သွားကြရပါမယ်။ဒီလိုအလားတူလှုပ်ဆောင်ဖို့ကြိုးစားမယ်။ကိုယ်စားလှယ်လောင်းတွေကိုရွေးကောက်တင်မြှောက်ကြရမှာလည်းဖြစ်ပါတယ်
။သမ္မတဟောင်းဥပမာသမ္မတဟောင်းကလင်တန်နဲ့မစ္စစ်ကလင်တန်တို့စီတာမက CIA ညွှန်ကြားရေးမှူးဟောင်းဂျွန်ဘရန်နန်ကိုလိမ့်မှုထားပြီး CNN သတင်းဌာနကတမ်းပြဖြစ်ပွဲအထုပ်တွေပို့ခဲ့တဲ့အပြင်နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုရဲ့ယုံကိုလည်းတထုပ်ပို့ခဲ့ပါတယ်။ဒါ့အပြင်သမ္မတဥပမာလက်ထက်ကရှေ့နေကြဟောင်းအဲရီဟိုဒါစီကိုလိမ့်မှုထားတဲ့အလားတူအထုပ်တို့ကလည်းဒိဋ္ဌာမှပြီးဖလော်ရီဒါပြည်နယ်ကဒီမိုကရက်တစ်အောက်လွှတ်တော်အမတ်ဟောင်းဒက်ဘီဝယ်ဇမန်ရှုစ်ယုံကိုရောက်သွားပါတယ်။ဒီမိုကရက်တစ်ပါတီအတွက်အထူးအလှူရှင်ကြီးတူဖြစ်တဲ့တတိယကြီးဂျော့ဂျ်ဆိုရိုစ်ရဲ့အင်အပြင်ကစားရိုက်ပုံနဲ့ကိုလည်းအလားတူတန်မြတ်ဖြစ်ဖွယ်အထုပ်တို့ပေးပို့ထားတာကိုတနင်္လာနေ့ကတွေ့ခဲ့ပါသေးတယ်။သမ္မတဟောင်းဥပမာနဲ့မစ္စစ်ကလင်တန်ဒူစီကိုလိမ့်မှုထားတဲ့အထုပ်တွေကိုချက်ချင်းဖော်ထုတ်သိရှိခဲ့ပြီးလိုအပ်သလိုကင်တွယ်လို့ဆောင်ခဲ့တယ်လို့ရဲအထုလူနေရေးတပ်ဖွဲ့ကပြောပါတယ်။ဒီတန်မြတ်ဖြစ်ဖွယ်အထုပ်တွေနဲ့ပတ်သက်ပြီး FBI အဖွဲ့ဟာတခြားဥပဒေစိုးမိုးရေးပိုင်းဌာနတွေနဲ့ပူးပေါင်းပြီးတော့စုံလွှမ်းစစ်ဆေးနေတယ်လို့ Washington DC က FBI ရုံးခွဲပြောခွင့်ရခဒီယာခိုရိုမာက VOA ကိုပြောပါတယ်ခင်ဗျာ။အခုဆက်ပြီးဦးကျော်စံတန်နဲ့ကိုဇော်ဝင်းလိုက်တို့မူရင်းအပေါ်မှာပြအကောင့်ထုတ်ပြဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ကိုနားဆင်ပါခင်ဗျာ။
မြန်မာကိုတာဝန်ရှိစေရူညာတို့ကြုံရတဲ့အဖြစ်ဆိုဘယ်တော့မှပြန်မဖြစ်အောင်နိုင်ငံတကာအသိုင်းအဝိုင်းကပိုလို့ဆောင်ဖို့လိုရဲဆိုတဲ့ကောင်းစဉ်ရူဒရိုနီဂိုရေးသားတဲ့ဆောင်ပါကို The Times of India မှာဖတ်ရပါတယ်ရူညာမွတ်စလင်တွေအပေါ်အကြမ်းဖက်မှုနဲ့ဆွဆွဲခံမြန်မာထိတ်တန့်စစ်ဗိုလ်ချုပ်၅ယောက်အပေါ်အော်စတြေးလျနိုင်ငံကဒဏ်ခတ်ရယူမှုတွေပြုလုပ်လိုက်ပါတယ်တဟာကျူးဆွအပ်တဲ့ကိစ္စတရားဖြစ်တယ်လို့စာရေးပါတယ်ရူညာဒုက္ခတဲ့အများဆုံးရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကဆက်ဘဇာကခုတ်တူပလောင်စခန်းကိုဖော်ရခဲ့ခြင်းတုန်းကမြန်မာစစ်တပ်ရဲ့ဆူရတဲ့ပြဿနာကိုမှုတွေကြောင့်ကြားခဲ့ရပါတယ်တဲ့ဒီလူတွေမြန်မာနိုင်ငံတွင်းမှာကြုံခဲ့ရတဲ့အခြေအနေဆူတွေကြောင့်လည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဆိတ်ခါစီနာကသူတို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာယာယီခုလုံခွင့်ပေးခဲ့တာဖြစ်ပါတယ်သို့တော်လည်းပဲအဲ့ဒီချိန်ကစပြီးသူတို့ကိုပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ကသိတ်ဆိတ်လိုက်လဲလဲမရှိခဲ့ပါဘူးတဲ့နိုင်ငံတကာအသိုင်းအဝိုင်းကပြာပိနေသည့်တိုင်အောင်မြန်မာဘက်ကတော့သိတ်ဂယုတစိုက်မရှိလာဘူးလို့ရေးသားထားပါတယ်။ဒါကြောင့်ဒီရူဟင်ဂျာတွေအရေးအတွက်အများအပြားကိုမြန်မာဘက်ကပြန်လည်လက်ခံပါတော့မလားဆိုတာဆောင်းပါရှင်ကစံပြဖြစ်ပြီးပါတယ်။ဘင်္ဂလားဒေ့ရှ်ကဒီရူဟင်ဂျာဒုက္ခသည်အများအပြားကိုတကယ်ပဲအမြဲတမ်းလက်ခံသွားတော့မယ်ဆိုရင်ဒီရာစုနှစ်အတွင်းအဆိုးဆုံးရာစုမှုတွေအနေနဲ့တစ်ခုအပါဝင်လို့ခေါ်ဆိုနိုင်မဲ့ရက်စက်ကြံ့ကြုတ်ခဲ့မှုတွေအတွက်မြန်မာနိုင်ငံဟာဘာမှမဆိုင်ပဲဘေးထွက်သွားသလိုဖြစ်သွားပါလိမ့်မယ်။ဒါကြောင့်မြန်မာနိုင်ငံအပေါ်ဒဏ်ခတ်မှုတချို့တော့ချမှတ်ရမှာသာဖြစ်ပါတယ်တဲ့အခုဩစတြေးလျနိုင်ငံရဲ့ဒဏ်ခတ်မှုဟာအမေရိကန်နဲ့ဥရောပသမ္မဂတို့ရဲ့လူရအတိုင်းလိုက်ပါလှုပ်ဆောင်တာဖြစ်ပြီးတရားမျှတမှုဖြစ်ထွန်းရေးအတွက်ချိန်နှံငယ်တလှမ်းမျှသာဖြစ်ပါသေးတယ်ဒီလိုဝန်내ဘွယ်ဖြစ်ရမျိုးနောက်ထပ်မဖြစ်ရလေအောင်နိုင်ငံတကာအစိုင်းအဝိုင်းကပူပြီးလှုပ်ဆောင်ဖို့လိုအပ်ကြောင်းရေးသားထားပါခင်ဗျာ
If human rights chief in North Korea talks look at Myanmarမြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေမှာလူ့ခွင့်ရေးကိစ္စကိုဘေးဖယ်ထားရင်မြန်မာနိုင်ငံမှာဖြစ်နေတာတွေကိုကြည့်ပါဆိုတဲ့ရိုက်တာသတင်းဌာနရဲ့စောင်းပါကိုဖော်ပြလို့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার နဲ့ပက်ထင်းတပ်ဒုံးကျည်တွေဖျက်သိမ်းရေးကိစ္စတွေကိုဆွေးနွေးကြတော့ကမြောက်ကိုရီးယားရဲ့လူ့ခွင့်ရေးကိစ္စကိုထည့်သွင်းဆွေးနွေးခဲ့ခြင်းမရှိတဲ့အပေါ်ဂျနီဗာအခြေစိုက်လူ့ခွင့်ရေးကောင်စီကိုအစိုးရခံစားတင်သွင်းရတဲ့မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တိုမတ်အိုဟဲယာကင်တာနာကအင်္ဂါနေ့ကကုလသမဂ္ဂအထူးဌာနကြီးလာကမှတင်ပြသွားခဲ့တဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားတာပါ။မစ္စတာကင်တာနာဟာမြန်မာနိုင်ငံစစ်စိုးရအောက်ကနေဒီမိုကရေစီအသင်ကူးပြောင်းမှုလုပ်ငန်းတွေစတင်ဆောင်ရွက်ခဲ့တဲ့2008ခုနှစ်ကနေ2014ခုနှစ်အထိမြန်မာနိုင်ငံလူ့ခွင့်ရေးအထူးကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းစစ်တပ်ကလူ့ခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတဲ့အတွက်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းစုံစမ်းပေးဖို့ပြည်ပြင်ပြောင်းလဲမှုတွေစတင်ပြီးတနည်းအကြာ2011ခုနှစ်မှာမစ္စတာကင်တာနာကတောင်းဆိုခဲ့ကြောင်းလဲဆောင်းပါးမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကတော့အဲ့ဒီဆွဆွဲမှုတွေဟာမှန်မှန်ကန်ကြောင်းညှင်းဆိုခဲ့ပါတယ်။အဲ့ဒီအချိန်တုန်းကနိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံနဲ့ပတ်သက်လို့ဆုံးဖြတ်ချက်မချနိုင်ပဲပြည်ပြင်ပြောင်းလဲမှုကိုသာထောက်ခံအားပေးခဲ့ကြပြီးလူ့ခွင့်ရေးကိစ္စကိုဘေးဖယ်ထားခဲ့တဲ့အကြောင်းလက်ရှိမှာအဲ့ဒီရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုမြင်တွေ့နေရပြီဖြစ်ကြောင်းမစ္စတာကင်တာနာရဲ့ပြောကြားချက်ကိုကိုးကားပြီးဆောင်းပါးမှာဖော်ပြထားပါတယ်။မြန်မာနဲ့မြောက်ကိုရီးယားနှစ်နိုင်ငံအကြားအလုံးစုံတူညီခြင်းမရှိပေမဲ့လူ့ခွင့်ရေးကိစ္စကိုရှော့တွက်ထားလို့မရနိုင်ကြောင်းတချင်းချင်းမှာလူ့ခွင့်ရေးနဲ့ဆိုင်တဲ့အခြေခံသဘောတရားတွေဟာအနည်းနဲ့အမြန်ပြန်လည်လာမှာဖြစ်ကြောင်းတိုမတ်အိုဟဲယာကင်တာနာရဲ့ပြောကြားချက်ကိုကိုးကားပြီးဆောင်းပါးမှာဖော်ပြထားပါတယ်အပြည့်အစုံကိုတော့ www.writers.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဦးကျော်စံသားနဲ့ကိုဇော်ဝင်းလိုင်တို့ဝင်းအဖုံပြတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ပြီးတဲ့နောက်မနက်ခင်းတိုင်းထုတ်လွှင့်နေကြအမေရိကန်သုံး idiom အင်္ဂလိပ်စာထုတ်လွှင့်ပါမယ်ဒေါ်လာလတ်တန်းစီစီတင်ဆက်ပါတယ
်ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
chip on your shoulder
ဖြစ်ပါတယ်စာလုံးပေါင်းက chip chip ကဒီနေရာမှာတစ္ဆာတစ်တုံးငယ်O-N, O-N, O-N-A, Y-O-U-R, Y-O-R, T-I, S-H-O-U-L-D-E-R, Shoulder, Ga, Pakong, Sura, Sikwaitung, Ye, Taya, Tebe, Garo, Pakong, Boma, Tientare, Tisa, Libo. Dizong, Sita, Lara, Garo, Seko, Yazu, Galo, Suare, Tosinga, Yan Sajine, Yan Pichine, Say, Shile, Luha, Tisa, Go, Pakong, Boma, Tienbi, Tati, Shin, Pakong, Boma, Tientare, Tisa, Go,ပုတ်ချရရင်ချကြီးဆိုရက် challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ idiom အသုံးရတော့စိတ်ထဲမှာမချေမနှက်ဖြစ်နေတယ်ဆိုတာကိုဟာမူရကြည့်ခြင်းအပြင် တည်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံ့နှွေးဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းတုံးတာဖြစ်ပါတယ်။ဒီသုံးငယ်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ။ဒီထားနော်။သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုကိုကြောင့်မကြည်မနှက်ဖြစ်နေတဲ့လူသားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ
။ He's got a chipOn the shoulder.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာတန်းစီစီတင်ဆက်တဲ့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလေ့လာပြီးတဲ့နောက်မြမအရေးသုံးသပ်ချက်နားဆင်အောင်ပါ။မကြသေးမီကပြီးဆုံးသွားတဲ့ငင်းချမ်းရေးထိပ်သီးညီလာခံဟာအရင်အစည်းအဝေးတွေနဲ့စာရင်အတော်လေးအတူတူပေါ်ဆောင်တယ်လို့သုံးသပ်နိုင်တယ်လို့ခရီးပေါက်တဲ့လောက်မပေါက်နိုင်ခဲ့ဘူးလို့ယူဆရမှလို့ဖြစ်ပါတယ်။ဒါကြောင့်ပါလေမြန်မာနိုင်ငံတိုင်းသားရေးရာသုံးသပ်သူဆိုင်းဝမ်ဆိုင်နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
။ဆိုင်းဝမ်ဆိုင်ခင်ဗျာအခုမြန်မာနိုင်ငံမှာမကြသေးမီကပြီးဆုံးသွားတဲ့ညဉ့်ညံရေးထိပ်သီးဆွေးနွေးပွဲထိပ်သီးလို့ခေါ်တာကတော့တကယ်အဆုံးဖြတ်ပြနေတဲ့ပုဂ္ဂိုလ်တွေတက်တယ်လို့ဆိုပြီးတော့ခေါ်ကြတာပေါ့လေ။ဆိုတော့ဒီဆွေးနွေးပွဲကနေပြီးတော့တချို့ကအကောင်းမြင်တယ်နည်းနည်းအရွေ့သဘောရှိတယ်လို့ပြောကြတယ်။ခွန်းချုံပြီးတော့ပြောမယ်ဆိုရင်ပထမဆုံးအရင်တက်အမျိုးကြမဟုတ်ပဲနဲ့နည်းနည်းများထူးခြားမှုရှိသလားခင်ဗျာတူတက်တဲ့ဘက်က
ထူးခြားမှုတော့ရှိတယ်လို့ပြောရမယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့အခုတူကအဆုံးဖြတ်ပေးနိုင်တဲ့ကောင်းဆောင်တွေတစ်ဖက်က10ဦးစီနဲ့စီဝေးတော့လှုပ်တဲ့ခါကျတော့လူအရင်သမတ်ယူကြတော့လှုပ်နေတဲ့ NGA အစည်းအဝေးနဲ့တော့မတူဘူးသူတို့ကအဆုံးဖြတ်ပိုင်ခွင့်အနေထားအနေကြည့်လို့ရှိရင်တော့သူကထိရောက်မှုရှိတယ်လို့ကျွန်တော်တို့ပြောလို့ရ
ဆိုတော့အကြောင်းများအပြင်ဘယ်လိုအချက်လက်တွေကိုသူတို့သဘောတူခဲ့သလဲသဘောတူဖို့ဆုံးဖြတ်ကြသလဲဆက်လက်ဆွေးနွေးဖို့ဆုံးဖြတ်ကြသလဲဆိုတာလည်းနည်းနည်းပြောပါခင်ဗျာ
အဲ့တော့ယူဘူးကြအပြင်တတ်မှတ်ထားတာ9ချက်ရှိတယ်အဲ့ဒီ9ချက်ထဲမှာအရေးကြီးဆုံး2ချက်ကသူတို့သဘောတူလို့မရဘူးဖြစ်တယ်နော်တစ်ချက်ကတော့အဲ့ဒီတတ်မှတ်တော့ဘယ်ကနေပြီးတောင်းဆိုတဲ့မခွဲခွဲရေးပေါ့နော်မခွဲခွဲရဆိုတဲ့ issue တစ်ခုရယ်နောက်တစ်ခုကစစ်တပ်က single army ပေါ့လေစစ်တပ်တခုတည်းရှိရမှာဆိုတော့အဲ့ကိစ္စတစ်ခုကတို့မကြည့်လဲဘူးမကြည့်လဲတော့အတိပယ်ကအရေးကြီးဆုံး issue တစ်ခုကိုတို့ကလုံးဝကန်တယ်လို့မရဘူးလို့ကျွန်တော်တို့ပြောလို့ရတယ
်အဲ့ကန်တယ်လို့မရတဲ့ issue တစ်ခုကိုမပြောခင်မှာတိုးတက်ခဲ့တဲ့ဆိုရဲ့အပိုင်းတွေကဘယ်လိုအကြောင်းအရာအဖြစ်ကန်တယ်လို့ရခဲ့တဲ့အပိုင်းတွေရှိသလဲခင်ဗျအဲ့ဒါကိုနည်းနည်းပြောပါဦ
းသူကန်တယ်လို့ရတဲ့အပိုင်းတွေကတဲ့အနေနဲ့တို့ကပြောတာဒီမိုကရေစီကိုအခြေခံတဲ့ဖက်ဒရယ်စနစ်ကိုသွားမယ်ဆိုတဲ့ဥစ္စာကိုတို့ကသဘောတူတယ်။နောက်တစ်ခုကျတော့ကိုပိုင်ပြတန်းခွင့်ရဲ့ဒီမိုကရေစီရေးကိုအမကန်တဲ့စနစ်တစ်ခုကိုတို့သွားမယ်လို့အဲ့ဒါကိုလည်းတို့ကလက်ခံတယ်။နောက်တစ်ခုကပြည်နယ်နဲ့အဲဒီတိုင်းပြည်ဒေသတွေအတွက်ကိုလည်းတို့ကပါဝါရှယ်ရင်အဲ့ဒါကိုရည်ဝူရအောင်တို့ကလက်ခံတယ်။နောက်security reconciliation လို့ခေါ်ရဲလုံခြုံမှုပေါင်းစည်းရေး issue မှာလည်းတို့ကအေးအလဲတို့ဆွေးနွေးမယ်ဆိုတော့စာတော်တော်ပေါ်တူတ
ယ်ကျွန်တော်ကအဲ့အဓိကအခက်အခဲဖြစ်နေခဲ့တဲ့မခွဲထွက်ရေးနဲ့တခုတည်းသောတက်မလို့ဖြေးကိုဆွေးနွေးမှာပါအဓိကအဲ့ဒါမဆွေးနွေးခင်အခုကျွန်တော်ပြောရတဲ့အခုတွေ့လာတာအခုခုနကကိစ္စတွေသဘောတူကြမယ်တိုက်ပွဲတွေကဆက်လက်ဖြစ်နေသေးရဲ့ဗျာ on the ground မှာအဲ့ဒါကြတော့
တိုက်ပွဲဖြစ်နေရတဲ့အကြောင်းရင်းကတို့ကဒီSDE ကနေချလာတဲ့ GMC လို့ခေါ်တဲ့ဥစ္စာပေါ့ Ceasefire Joint Monitoring Committee ပေါ့အဲ့ဒီအဖွဲ့အစည်းကတော့အလုံးမလုံးနိုင်လို့ပဲဖြစ်တယ်အရေးအကြီးဆုံးဖြစ်တဲ့နယ်မြေပိုင်းခြားကတ္တမှုတွေတော့မလုံးနိုင်ဘူးနောက်ပြီးCode of Conduct လို့ခေါ်တဲ့သူစီမင်းဥပဒေတွေ Conflict Area ပေါ့ဗျာအဲ့ဒီဟိုတိုက်ခိုက်မှုတိုက်ခိုက်မှုရှိတဲ့ area တွေမှာရှိတဲ့လူတွေဘယ်လိုကန့်တယ်မယ်ဆိုတော့ကိစ္စအဲ့ဒါကြီးကိုတို့ကလိုက်နာပြီးလှုပ်ဆောင်တာမရှိဘူးအဲ့ဒါတော့တိုက်ပွဲတွေကတော့ဖြစ်နေတာ
ဟုတ်ကဲ့အပြည့်အခက်ရစေးကြီးကြပ်မှုကော်မတီရဲ့အကင်တွေသိပြီးတော့မထ ිය ောက်သေးလို့ပါခင်ဗျာ
အက ကျန်တာဆိုရင် तू တက္ကသမလည်း तू မကြည့်ရောက်ခဲ့ပါဘူးခင်ဗျအဲ့ဒါကြောင့
်ဟုတ်ကဲ့ဆိုတော့ကျွန်တော်အဓိက stumbling block ဖြစ်နေတဲ့အဓိကနှစ်ချက်ကိုကျွန်တော်ဒါပြောချင်ပါတယ်ခုမခွဲထွက်ရေးဆိုတဲ့ကိစ္စဆိုတော့ပြည်တော်စုကခွဲထွက်ရေးဆိုတဲ့မူဟာစာရွက်ပေါ်မှာပဲရှိရတကယ်တမ်းတိုင်းရင်းသားတွေကလူချင်းကြလို့လားဆိုတဲ့ကိစ္စကိုကျွန်တော်မေ့ချင်ပါတယ
်ဒီဘူးရားနဲ့ကျွန်တော်ဆန္ဒဒီပမာစီးဆိုးရဲ့အစိုးရတွေကတို့ဒေါ်လာနေတဲ့အဖွဲ့အစည်းတွေကအရင်တော့လိုမျိုးတို့အဲ့ဒီလုံဝလွတ်လပ်ကြီးတို့လက်လွတ်လပ်ပြီးကြီးလွတ်လပ်တယ်တော်တော်ကြာနေပြီလို့ကျွန်တော်ထင်တယ်အရင်တော့တော့အခုဒီကချင်ပြည်မယ်လဲတော့ကချင် Independent Army ဆန်နေရလက်စားကြတာ SSIA အဲ့ဒါ Russian State Independent Army ဆိုတော့လွတ်လပ်ကြီးကိုဥတီပြီးလုတ်ခဲ့တဲ့တော်လိုင်းအဖွဲ့အစည်းတွေဖြစ်တယ်ဒါပေမဲ့အခုကျတော့တို့ကဒီ regional အနေထားအရခွဲထွက်နိုင်တဲ့အနေထားကတော့မပေးဘူးအဖြစ်ပြီးဆိုင်ရာအနေထားတော့မပေးဘူးဖြစ်နေတယ်။မပေးတဲ့အခါကျတော့တို့ကခွဲထွက်ရင်လည်း endorse လုပ်မဲ့လက်ခံမဲ့နိုင်ငံလည်းမရှိတဲ့အတူတူ federal မှာတို့ကအကောင်ဆုံးဆိုပြီးတို့ကဒါကိုယူကြည့်လက်ခံလာတာ
။ဟုတ်ကဲ့။
ခံလာတဲ့အခါကျတော့ federal မှာတောင်းနေတ
ယ်။ဟုတ်ကဲ့။အဲ့ဒီတော့ဘာဖြစ်လို့ဒီမခွဲထွက်ရေးခွဲထွက်ရေးကိစ္စမှာသဘောတူညီမှုရရှိရနိုင်ငံရေးအတွက်အခက်အခဲဖြစ်နေရတယ်တိုင်းရင်းသားတွေကလည်းဒါကိုမလိုတော့ဘူးငါတို့ federal ဆိုရင်ကျင့်တတ်တယ်ဆိုမူအဖြစ်နေပဲဒီမိုကရေစီအခြေခံတဲ့ federal ပြည်ထောင်စုတည်ဆောက်ရေးဆိုတာသဘောတူညီကြပြီးဖြစ်ရတာနဲ့ခွဲထွက်မခွဲထက်ဆိုတာဟာဘာကြောင့်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်နေရပါသလဲအခက်အခဲဖြစ်နေရတယ
်အမှားသားအရေးမကြီးဘူးအခုဒီလွန်ခဲ့တဲ့3-4ရက်လောက်ကမိုးချိုကြီးရော့စိတ်ပေါ့ဒီ RCSS edition တော်လိုင်းအဖွဲ့ကြီးရဲ့ဘုံမထားလဲသူကပြောတော့ကျွန်တော်တို့ကဒီခွဲထွက်ခွင့်ထက်ကျွန်တော်တို့ဘယ်လိုပေါင်းစည်းနေလဲဆိုတော့ရွေချက်နဲ့ကျွန်တော်တို့လာပြီးစကားပြောတယ်ခွဲထွက်ခွင့်ကိုကျွန်တော်အလုံးလုံးကန့်တွယ်တာမဟုတ်ဘူးဒါပေမဲ့တမတော်ဘက်ကအထူးသဖြင့်ဟိုချုပ်ကြီးမြောင်းလိုက်ပါတော့သူကမခွဲထွက်ရေးဆိုတော့ဥစ္စာအဲ့ဒီသူကကန့်ပြီးတော့စပွဲပေါ်သူကတင်လာတာသူကတပွားရမမှန်ကန်မှုလို့တိုင်းရင်းသားတွေကအဲ့လိုမြင်တာအဲ့လိုလှုပ်ချင်းအားဖြင့်ဒီ NC ဆိုရင်အခြေခံနဲ့နေရာရေးဆွေးနွေးပွဲကိုဖြတ်လို့ဖြတ်စီလုပ်တယ်လို့တို့ကအဲ့လိုဆွဆွဲတယ်ခင
်ဗျ။ဆိုတော့တကယ်တော့ဒါတမန်တော်ဘက်ကလက်လိမ်ချိုးတဲ့အပေါ်စီးလုပ်တယ်ဆိုတဲ့သဘောကိုမခံနိုင်ရတာတိုင်းတဲ့ရောကအဓိက။
အဲ့လိုသဘောမျိုးလဲပါတယ်။နောက်တစ်ခုကလည်းဒီ1948ခုကျွန်တော်တို့ Union of Burma ပေါ့ဗျာ။ဒီတော်စုမြန်မာနိုင်ငံတော်ဖွဲ့စည်းတဲ့အချိန်မှာတော့လည်းကျွန်တော်အဲ့ဒီအခွင့်အရေးကပါပြီးသားဖြစ်တယ်။အဲ့ဒါကြောင့်ကိုဖွဲ့စည်းချုပ်ဖို့ရှေ့ကောင်းဦးတယ်မှာခွဲထွက်ခွင့်အပိုက်တွေပဲသူကပါလာ။ဆိုတော့ဒီ1948ခုပြည်ထောင်စုကိုတည်ဆောက်တော့သူတို့ကစိတ်ပါလက်ပါပေါ့ဗျာဟို voluntarily သူကတော့ပါဝင်ရတာ။အတင်းတွန်းထိုးပြီးလုပ်တာမဟုတ်ပဲကိုကစိတ်ပါလို့သူကလုပ်တာ။အဲ့ဒီအခွင့်အရေးကိုအခုဒီဗိုလ်ချုပ်ကြီးမင်းအောင်လာဒါအောင်ခင်ဗျားတို့ဆွံ့တော့မယ်လို့သူကပြောတဲ့ချိန်မှာသူလက်ထက်မှာလည်းဖက်ဒရယ်အခွင့်အရေးကိုအာမခံထားတဲ့မူကလည်းလုံးဝမရှိသေးဘူးမရှိသေးတဲ့လူတွေလို့ပြောတာကိုတို့ကလက်မခံနိုင်ဘူးအဲ့ဒါကိုတို့ကလက်မခံဘူးလို့ပြောတာ
ဆိုတော့ဒီဟာတကယ်တမ်းအနှစ်သာရထက်အပေါ်ယံအပြောအဆိုအကန့်အတွယ်နဲ့ပတ်သက်နေတဲ့ကိစ္စတစ်ခုလို့ပဲကျွန်တော်သတ်မှတ်လို့ကြားပါလားအ
ဲ့လိုသတ်မှတ်လို့ရှိရင်တော့မှန်နိုင်တယ်ဘာကြောင့်လို့လဲဆိုတော့လူတွေကခွဲထွက်ဖို့အတွက်တို့ကစကားပြောနေတာမဟုတ်ဘူးဘယ်လိုပေါင်းစည်းမလဲဆိုတဲ့အတွက်တို့ကစကားပြောနေကြတာ
ဟုတ်ကဲ့နောက်ပြီးတော့48ဥပဒေထဲမှာအခန်း30ပေါ့လေခွဲထွက်ပိုင်ခွင့်ဆိုတာလည်းပဲတိုင်းရင်းသားတွေဘက်ကလည်းတခါမှသုံးမယ်လို့မပြောခဲ့ဘူးအဲ့ဒီဟာဘာအတွက်သာသုံးကြလဲဆိုရင်ကျွန်တော်ထင်တာဗိုလ်ချုပ်နေဝင်အကြောင်းပြပြီးတော့ရမဲရှာပြီးအာဏာသိမ်းဖို့အတွက်သာအထောက်အကူဖြစ်ခဲ့တဲ့ပုံမှလို့ထင်ပါတယ
်ကျွန်တော်ဒီလိုမြင်လို့ရပါတယ်ဘာလို့လဲဆိုတော့တကယ်တော့အဲ့ဒီ1948ခုမှာရှိခဲ့တဲ့ခွဲထွက်ချုပ်ဖို့အခြေခံဥပဒေမှာသူကအဲ့လိုမျိုးထက်ထားอยู่တက်တက်ပဲဖြစ်ပြီးအဲ့ဒီတိုင်းသားတွေပဲလည်းအတုံးပြုတ်ကိုတခါမှစစ်စားရဘူ
းဘု
ညနေဝင်ရတာတို့ကအတုံးချတာပေါ့နော်
ဆိုတော့နောက်တစ်ချက်ကတော့တခုရီးသောတက်မတော်ဖြစ်ရေးတခုရီးသောတက်မတော်ဖြစ်ရေးကိစ္စနဲ့ပတ်သက်လို့ကဘာများအခက်အခဲရှိသလဲဘယ်နိုင်ငံမှာမှတာတိုင်းသားလူမျိုးတစ်ခုစီတက်မတော်တစ်ခုစီထားရဲဆိုတာလည်းမသိတော့ပါဘူးသူတို့ဒေသအဆိုင်ရာရဲတို့ကရရှိရပါဗျာအခုကြတော့အဲ့ဒီဟာဘာကြောင့်အခက်အခဲဖြစ်နေရပါလဲပမာကျွန်တော်
အခက်အခဲရတယ်ကွာမဖြစ်ဘူးလို့ကျွန်တော်ထင်တယ်ဒါပေမဲ့တို့ကဒေတာစပွဲပွဲမှာထိုင်ပြီးသူ့ဘက်ကိုယ့်ဘက်တို့ကဖဲတယ်အကုန်လုံးမပြဘဲနဲ့တို့ကတယောက်တယောက်မှန်းကျက်နေတယောက်တယောက်ပြောနေကြလို့ဖြစ်ရတာဒီကျွန်တော်စကားပြောမှုတဲ့တိုင်းရင်းသားကောင်းဆောင်တွေကဆိုလို့ရှိရင်တို့ကပြောလာကျွန်တော်တို့โอเคအဲဒီနယ်တစ်ခုစီရဲ့ ပင်ကြီးရောက်ပြီးပြီးတွင်ရေကိုအဲအဲတိုင်းတော်ရမြန်မာသူတို့ရေသူတို့ရေတက်ဖွဲ့ပဲသူတို့ဘာသူတို့ရှိမှန်းစီဗီလီလုံကြုံရေးပဲသူတို့ကန်သွားမယ်ဒါပေမဲ့အလုံးနဲ့ဆိုင်တဲ့ဒီပြည်တော်စုတက်မတော်ဖြစ်တဲ့ခါကျရင်သူတို့အဲအဲ့ထက်မှာသူတို့အချိုးကျပါဝင်လို့ဆင်းနေရှိတယ်ပေါ့ဆိုတော့ဘမာလူများစုအုပ်စည်းတဲ့တက်မတော်တစ်ခုထက်
ແກ່ໂຫຢູ່ປີດາວຊູດາດີອ່າລົງປາວິນແນ່ຕໍາລະຕະຄູພິບໍ່ດໍວ່າລົ່ນລາລົງດໍວ່າຕ້ອງສົ່ງແນ່ສະນັ້ນຄາຈະລະສະນັ້ນດາອະເປຢູ່ລົບບໍ່ລູແດ່ອປັນລົງຈັ່ງແທ້ນະໂອເຄອັນຍໍອະເປຢູ່ລົບຫນ່າຍບໍ່ວ່າແລ້ວແປປ່ຽນຫັ້ນຍົງຕີຫມູ່ວ່າອະກູລໍແລ້ວແນ່ນແນ່ປູສິດາແລ້ວລູຢູ່ຊ້າຍຍາມລະວ່າແປປູປີ້ລໍດາແທ້ປູປີ້ວ່າກ້ອງບໍ່ລູເຊີ້ບ
ဆုံးဖြတ်နိုင်တဲ့လူတွေတွေ့ပြီးစကားပြောမယ်ဆိုတကယ်ကောင်းတဲ့အခြေခံပါ။ဒါမဲ့အဲ့ဒီဝိုးကြည့်မြအောင်လားကဒီအဖွဲ့မင်းတို့မှလည်းသူကအဲ့ဒီ ACSS ကိုတက်ခိုက်တာတော့ကျွန်တော်လည်းပိုက်ကြည့်နေမှာမဟုတ်ဘူးခင်ဗျာဒီလိုလုပ်ရင်ပါနေအဲ့ဒါလေးတက် SCA ကိုအတုံးချပြီးတက်ချဲ့တယ်နေချဲ့တယ်ဆိုသူကအဲ့အဲ့လူနဲ့သူကတာထက်တဲ့ခါကျတော့သူကအလုံးမဖြစ်ဘူးသူကဖြစ်သွားတာနောက်တစ်ခုကလည်းအဲ့ဒါပြီးတဲ့နောက်ပိုင်းမှာသူကအီဝေးမတက်ပဲနဲ့သူကအင်းလေးဖောင်းတော့ဦးလိုပါတွားလိုက်အောင်ဆိုတော့ဘဘဘကြောက်ကြီးရစက်ကလည်းပြောတာသူမတက်ရင်သူသူလည်းမတက်ဘူးပေါ့ဆိုပြီးတော့လည်းမတက်ပဲနဲ့နေလိုက်တယ်သူကအရင်ကဒီကောင်းဆောင်တွေအချင်းချင်းညှိကြီးလှုပ်မယ်ဆိုတဲ့အလုပ်ကသူကအဲ့ဒီအလုပ်ကသူကမပြည့်ပြင်းတော့ဘူးဆိုပြီးအဲ့ဒါကသူကနောက်ဆုတ်လိုက်တယ်သူကအဲ့လိုပြောတာ
ဆိုတော့နောက်နိုဝင်ဘာမှာသူတို့ပြန်တွေ့ဖို့အစီအစဉ်ရှိတယ်အဲ့ဒီမှာကဒီကအချိန်နေစီကိုတူလာနိုင်မယ်လို့မျှော်လင့်ပါလား
တကယ်လို့ဘကြောက်ကြီးမင်းအောင်လည်းကအရင်ဖွင့်ပွဲမင်းကတော့ပြောတဲ့ပုံစံမျိုးနဲ့သူကမထက်ဘူးဆိုလို့ရှိရင်တော့ဆက်ဆံလာတိဆက်လာနိုင်တဲ့အပိုင်းတော့ရှိပါတယ်။သူကလည်းနည်းနည်းရှော့ဖို့ဒီလိုမလားလို
့။အရင်သားတွေဘက်ကတော့အဆုံးရှော့ဖိုက်ပြီ
။ပိုင်းသားတွေဘက်ကသူတို့ရှော့ပြီးသားပဲ။ဘာသာဘာမှသာရှော့ဖို့မရှိဘူး။
ကျေးဇူးတင်ပါတယ်စတဲ့ဒီမှာအရေးတုံးတဲ့ချက်ကိုနားဆင်ကြရတာပါအခုတော့သီယုံကြီးရအစီအစဉ်လှည့်ကြပါပြီကုတပတ်အစီအစဉ်မှာအမေရိကန်နိုင်ငံ Community Solutions အစီအစဉ်ရဲ့ပညာသင်ဆုနဲ့ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာတူတက်မှုတွေကိုလေ့လာသင်ယူနေတဲ့မတ်တူဇာသာဆိုဘာကိုယုံကြည်တယ်လဲဆိုတာနားဆင်ရပါမယ်မမိုးဖြူကအစီအစဉ်တက်ဆက်ပါတယ
်သီယုံကြည်ရဆိုတဲ့အစီအစဉ်လေးထဲမှာကျွန်မဘဝတစ်ဆောင်လုံးယုံကြည်လာခဲ့ရတဲ့ယုံကြည်ချက်လေးတစ်ခုဝင်မြချင်ပါတယ်ကျလငငယ်လေးတက်ကအရင်ကြိုက်တဲ့စာသားလေးတစ်ခုရှိတယ်။အဲ့ဒါကဘာလဲဆိုတော့အောင်မြင်မှုဆိုတာဟာချမ်းသာတဲ့သူတွေနဲ့ကြော်ကြားတဲ့သူတွေရဲ့မကျူးကြော်ရနေမည်မဟုတ်ဘူးဆိုတဲ့အချက်ပါပဲ။ကျမတို့ဘဝဟာတစ်ခါပဲရပါတယ်။ဒီလိုတစ်ခါသာရတဲ့ဘဝထဲမှာလှုပ်ရှင်နေတဲ့အရာတွေအားလုံးကိုအောင်မြင်စွာဖျက်တမ်းကျင်ကြတဲ့သူတွေကြီးပါပဲ။အဲ့ဒီခါကျတော့ဒီလိုအောင်မြင်မှုမျိုးကိုကိုဘလို့ရောက်အောင်သွားမလဲကိုရှောက်ချင်တဲ့လမ်းမျိုးကိုဘလို့ရောက်အောင်ရှောက်မလဲဆိုတဲ့အချက်ကအမြဲတမ်းအရေးကြီးလာပါတယ်ကျမလည်းကျမရှောက်ချင်တဲ့လမ်းကြောင်းပေါ်ရောက်အောင်ကျမလှုပ်ရှင်တဲ့အလုပ်ကလေးတွေလုပ်လို့ရအောင်ဘလို့ရှိဆက်သွားမလဲဆိုတာတွေကိုအများကြီးတွေ့ခဲ့ရတယ်ကျမငငယ်လေးတွေကကိုဖြစ်ချင်တဲ့အရာဘာလဲဆိုတာအရင်သိဖို့လိုအပ်တယ်ဆိုတာကျမနားလည်လာရတယ်အဲ့ဒီဖြစ်ချင်တဲ့အရာကိုသိပြီးတဲ့ခါကျရင်ဒီဖြစ်ချင်တဲ့အရာလေးကိုဘယ်လိုသွားမလဲဆိုတော့ကျမဆွမ်းအားလိုနေလို့သိလိုက်ရတယ်။အဲ့ဒါဟာစိတ်ဆွမ်းအားပဲဖြစ်တယ်။ကျမဝေးပါပါအောင်ယုံကြည်ထားတဲ့သူတယောက်ဖြစ်တယ်။ဒီခါကျတော့ကိုဖြစ်ချင်တဲ့အရာကိုစိတ်ဆွမ်းအားတည်ဘယ်လိုထည့်မလဲ။စိတ်မှာတည်စိတ်ရင်မတိစိတ်ရဲ့နှစ်ခုရှိတဲ့အခါမှာမတိစိတ်ကတိစိတ်ထက်ပိုပြီးတော့မှအာကြီးရလို့ကျွန်မလေ့လာထားရတယ်။အဲ့ခါကျတော့အဲ့လိုအာကြီးရစိတ်ထက်ကိုကိုဖြစ်ချင်တဲ့ဆန္ဒလေးထက်ပြီးတော့ဘလို့အာကြီးအောင်လုပ်မလဲ။မတိစိတ်ထက်ကိုကိုဖြစ်ချင်တဲ့အရာလေးတွေကိုဘလို့ထိုးသွင်းမလဲ။နီလန်းနေအများကြီးရှိပါတယ်။ကျွန်မအဲ့နီလန်းနေတော်များများကိုတုံချာတယ်ဥပမာအဖြစ်ကျွန်မအလုပ်တစ်ခုလုပ်နေပြီဆိုရင်ငါကတော့ဘာဖြစ်ချင်လို့ဒီအလုပ်ကလေးကိုလုပ်နေတာ ကျမလမ်းသွားနေပြီဆိုရင်လေငါတော့တချင်ချင်းကြရင်တော့ဘာလို့ကလေးလှုပ်ရှင်လို့လေအခုတော့လမ်းသွားနေတာပါအဲ့လိုအတွေးလေးတွေအများကြီးထက်ထဲပြေးတယ်ကိုယ့်ရဲ့မသိစိတ်ကလေးရအောင်တင်းတင်းထားပြေးတယ်ညအိပ်ပြီဆိုရင်လေအတွေးထဲမှာအစ်ခံနေထဲမှာငါတော့ဘာလို့ကိုလှုပ်ရမှာဖြစ်မင်းအဲ့ဒီဟာလှုပ်ဖို့အတွက်ခုလှုပ်နေတဲ့အရာအားလုံးတွေကငါစူးစမ်းနေတာဆိုတဲ့စိတ်ကလေးကိုသိကြည့်ရဲ့အဲ့လိုသိကြည့်တဲ့အခါကျတော့စိတ်မှလည်းခွန်အားရတယ်။ရှိစလာမဲ့အနာဂတ်မှလည်းမျောလင့်ချက်တည်ရှိလာတယ်။ဖြစ်လာသည်မျှအကြောင်းချက်တည်ရင်ဆိုင်ရသည်မျှအခက်ခဲတွေအားလုံးကိုလည်းမကြောက်မရွံ့ပဲနဲ့ရင်ဆိုင်နိုင်တဲ့ဆွမ်းအားတွေရှိလာတယ်။ပိုပြီးတော့မှရှစ်ဆက်ဖို့အတွက်ကိုယ့်ကိုယ်ကိုယုံကြည်တဲ့ယုံကြည်မှုရှိတဲ့အသက်အနေထားမျိုးပိုပြီးတော့မှရရှိလာတယ်။အဲ့ဒီအခါကျတော့ကိုယ့်ရဲ့အောင်မြင်မှုလမ်းကြောင်းကိုမရောက်သေးရင်တောင်မှရောက်တော့မှာပဲဆိုတဲ့စွမ်းအားလေးနဲ့ရှစ်ဆက်နိုင်ခဲ့တယ်။အဲ့ဒီအရာပဲကျွန်တော်ဒီနေ့ဒီချိန်ထိဒီညလေးရောင်းအတွက်ခွန်အားပေးကူညီပေးတာဖြစ်တယ်။အားလုံးကိုလည်းပဲကိုဖြစ်ချင်တဲ့လမ်းကြောင်းပေါ်ကိုလျှောက်ချင်တဲ့လမ်းကြောင်းပေါ်ကိုဖြစ်ချင်တဲ့အရာတွေအားလုံးဖြစ်မြောက်ဖို့အတွက်အောင်မြင်စွာလျှောက်လန်းနိုင်ကြဖို့အတွက်တောင်းဆိုချင်၏လုပ်ဆက်လိုက်ပါရစေ။ကျေးဇူးတင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
နမူးဖြူစီစဉ်တက်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာပါဒီစီစဉ်ကိုတနင်္လာညပိုင်းနဲ့စာသာပရိမနက်ပိုင်းဒီမှာနားဆင်နိုင်ပါတယ်အခုထုတ်လူနဲ့တနားရီကြာစီစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးမှာပါ VOA ကစာသာပရိနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုဆက်ပြီးတော့သတင်းချင်းချုပ်ကိုဦးကျော်စံသားကပြောပြပါမယ်ခင်ဗျာ
အမေရိကန်အစိုးရရဲ့လက်ရှိနဲ့ရခိုင်တောင်ဝန်စီစဉ်တချို့အပေါ်ဖောက်ခွဲရေးပစ္စည်းတွေနဲ့ပြင်မှတ်ထားတဲ့လုပ်ရဟာဆက်စုပ်ရုံစာဖွဲ့ကောက်မှပြီးဒီလုပ်ရမျိုးအတွက်အမေရိကန်နိုင်ငံရေးမှနေရာမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဘုံထက်ထားတဲ့ပါဆယ်ထုတ်တွေသမ္မတဟောင်းဘရက်အိုဘားမားနဲ့ဟီလရီကလင်တန်တို့အပါအဝင်လူပုဂ္ဂိုလ်တချို့စီပြစ်ပုတ်ခဲ့တာကိုစီးရတဲ့အတွက်အထူးဒရောသာထွက်ပြီးစိတ်မချမ်းမြေဖြစ်ရတယ်လို့လည်းမစ္စတာထရမ့်ကဆိုပါတယ်။ဒီဘုံတွေကိုဘသူပြစ်ပုတ်ခဲ့တယ်လဲဆိုတာပြည်ထောင်စုအဆင့်စုံစမ်းစစ်ဆေးတရားလုပ်နေတယ်လဲဆိုပါတယ်။ဒီလူရက်တွေဟာသမ္မတဥပမာကနိုင်ငံရေးမငြိမ်သက်မှုဖြစ်အောင်ဆွတ်ပြနေတဲ့လူရည်တွေဖြစ်တယ်လို့ဒီမိုကရက်အမတ်တချို့ကစွပ်စွဲထားပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာသူထိန်းချုပ်ထားတဲ့အတိုင်းအရေးကြီးတဲ့လက်နက်ထိန်းချုပ်ရေးသဘောတူညီချက်ကနှုတ်ထွက်မယ်ဆိုရင်လက်နက်အပြိုင်တပ်ဆင်မှုအစ်စ်တရဖြစ်လာလိမ့်မယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကသတိပေးလိုက်ပါတယ်။တလက်ပစ်ဒုံးကျည်ရေးဥရောပမှာအမေရိကန်ကတက်ချထားမယ်ဆိုရင်ရုရှားကလည်းအလားတူတုံ့ပြန်မယ်လို့မော်စကိုမြို့တော်မှာပြောကြားလိုက်ပါတယ်။အမေရိကန်ဒုံးကျည်ချရှိရေးကိုသဘောတူတဲ့ဥရောပနိုင်ငံတွေဟာလည်းရုရှားရဲ့တိုက်ခိုက်မှုအန္တရာယ်စက်ကွင်းတဲ့ဝင်လာသလိုဖြစ်လိမ့်မယ်လို့မစ္စတာပူတင်ကသတိပေးထားပါတယ်။ဒါပေမဲ့နောက်လပါရီစ်ဖန်မြို့မှာသမ္မတထရမ့်နဲ့တွေ့ရခါမှာဒီကိစ္စကိုဆွေးနွေးမယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံကစစ်တပ်အကြီးအကဲတွေအပေါ်ရိုဟင်ဂျာလူမျိုးစုကိုနှိမ့်ဆက်နှင်းဆဲမှုကြောင့်အရေးယူသင့်တဲ့ဆိုရက်ကုလသမဂ္ဂလူခွင့်ရေးစုံစမ်းအချက်အလက်စုံစမ်းရေးအဖွဲ့ရဲ့အစီရင်ခံစာပါပြောကြားချက်တွေကိုမြန်မာသံမကြီးဟောက်တိုဆွမ်းကပယ်ချလိုက်ပါတယ
်ကုသပြီးတော့ကျွန်တော်ဒီနေ့မနေ့ကတည်းကတရင်ချင်းချုပ်ကိုဦးကျော်စံသားကပြုတ်တက်သွားတာပါဒီကနေ့မနေ့ကရင်အတန်လို့အစီအစဉ်တွေထုတ်လို့ရမှုကကိုစော်ဝင်းလိုက်ပါအတမန်အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာသပတေးညနေပိုင်းအစီအစဉ်ကိုတော့ညနေ6နာရီဝက်ကနေ9နာရီထိ5km 16 19နဲ့25တို့ကနေအယူနားဆင်နိုင်ပါတယ် VOA အစီအစဉ်တွေကိုနားဆင်နေတဲ့အထူးပဲကျေးဇူးတင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှပြကျန်းမာချမ်းသာကြပါစေကျွန်တော်ကျော်သိမ့်ပါ
This program has come to you from the Voice of America, Washington.